Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ2019ခုနှစ်ဇွန်လ18ရက်တနင်္လာနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်တင်ဆက်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်္ကေတထိုက်ပါကုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်။တရားခံလွှဲပြောင်းရေးဥပဒေချမ်းပေါ်ဟောက်ကောက်ပြည်သူတွေတနင်္ဂနွေနေ့ကထပ်ပြီးတော့ဆန္ဒပြကြပါတယ်။အိန္ဒိယမြန်မာပူးရဲစစ်စင်ရေးအတွင်းသဘုံစခန့်အတော်များများကိုဖျက်ဆီးနိုင်ခဲ့တယ်လို့ကာကွယ်ရေးသတင်းရှင်မြစ်တွေကကိုကာပီအိန္ဒိယသတင်းတွေမှာဖော်ပြနေကြပါတယ်ဒီလိုထိတ်တဲရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။သတင်းအစီအစဉ်နောက်ပိုင်းမှာလဲဆော့ဆော့ကကြားခဲ့ရတဲ့ဒီအိန္ဒိယမြန်မာနှစ်နိုင်ငံ Sunrise ပူးပေါင်းစစ်စင်ရေးဒုတိယအထုပ်ကိုသုံးပတ်ကြာပြုလုပ်ခဲ့ရမှာအိန္ဒိယနယ်စပ်ကသဘုံတွေနှိမ်နေနိုင်ခဲ့တာနဲ့ပတ်သက်လို့
ဒီစစ်စင်ရေးဟာဒီနိုင်ငံစစ်ဆန်ရေးအတွက်လည်းကောင်းနေစင်တာရှိတယ်။နောက်တစ်ခါအိန္ဒိယပမာဏနယ်စပ်ပူပြီးအကျံပြီးတော့စီးပွားရေးလုပ်ငန်းတွေလည်းမြန်မာနိုင်ငံအကျိုးပြုတဲ့
ဒါကတော့မြမအရေးအကဲခတ်နေသူတဦးက BOA မြန်မာပိုင်းကိုပြောပြသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်မြမအရေးဆွေးနွေးခန်းကိုတင်ဆက်တဲ့အခါမှာရွာငန်ဒေသရဲ့ဒီဖွံ့ဖြိုးတိုးတက်ရေးအခြေအနေနဲ့ပတ်သက်လို့လည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အဖေများနှင့်အထူးစီစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုတရားခံလွှဲပြောင်းပေးနိုင်မယ်အငင်းပွားပွဲဥပဒေချမ်းကိုဆန့်ကျင်တဲ့တိတ်နဲ့ချီတဲ့ဟောင်ကောင်ပြည်သူတွေအနေရောင်တွေဝတ်ဆင်ပြီးတနင်္ဂနွေနေ့ကလက်မော်ထရက်ဆန္ဒပြခဲ့ကြပြန်ပါတယ်ဟောင်ကောင်ရဲ့အရောင်းဝယ်နေရာတွေနောက်အစိုးရအဆောက်အုံတွေရှိရာနေရာတွေမှာပါဆန္ဒပြသူတွေနဲ့ပြည့်ကျက်နေပြီးဆန္ဒပြပွဲစီစဉ်သူတွေကတော့လမ်းမတွေပေါ်မှာလူပေါင်းနှစ်တန်းထွက်ခဲ့ကြတယ်လို့ပြောဆိုထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဥပဒေချမ်းကိုဆိုင်းငံ့လိုက်ပြီးနောက်တနေ့မှာပဲအခုဆန္ဒပြပွဲထပ်ပေါ်ပေါက်လာတာဖြစ်ပြီးဥပဒေချမ်းကိုလုံးဝဖျက်သိမ်းတဲ့အထိဆက်ပြီးဆန့်ကျင်သွားမယ်လို့လဲဆန္ဒပြသူတွေကပြောဆိုကြပါတယ်။တချိန်တည်းမှာပဲဟောင်ကောင်ကိစ္စနဲ့ပတ်သက်ပြီးဂျပန်မှာကျင်းပမဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံ20 G20 စီဝေးမှာတရုတ်သမ္မတရှီဂျင်းပင်နဲ့ဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီစဉ်ထားတယ်ဆိုပြီးလဲအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးယာရုကဆင်ပေးဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုပြီးဆက်ပြီးတိုက်ပွဲဝင်သွားမယ်လို့လည်းကြွေးကြော်ခဲ့ကြပါတယ်။တရားခံလွှဲပြောင်းရေးဥပဒေချမ်းကြောင့်လူထုအတွင်းစန့်ကျင်မှုတွေအငင်းပွားမှုတွေပေါ်ပေါက်ခဲ့ရတဲ့အတွက်ဟောင်ကောင်အခြေခံလမ်ကတနင်္ဂနွေနေ့မှာလူထုကိုရှာရှာပါပါတောင်းပန်ခဲ့ပါတယ်ရှင်
။အိုမန်ပင်လယ်ကွေထဲမှာရေနံတင်သင်္ဘောနှစ်စင်းကိုအီရန်ကတိုက်ခိုက်တာဟာမာယွင်းတဲ့လှုပ်ဆောင်မှုမျိုးမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုလိုက်ပြီးဟောမတ်စ်ရေလက်ကြားတဲ့လွတ်လပ်တဲ့ရေချောင်းသွားလာခွင့်ရရှိရေးအတွက်တန်တမန်ရေးနီးနဲ့ဖြစ်ဖြစ်စေရေးဂျားဝင်တဲ့နီးနဲ့ဖြစ်ဖြစ်အာမခံချက်ပေးသွားမယ်လို့အမေရိကန်ကပြောပါတယ်ဒီရေလက်ကြားကိုဖျက်ခွင့်မပေးချင်တာကြောင့်အီရန်ကတိုက်ခိုက်ခဲ့တာလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုက Fox သတင်းဌာနကိုပြောပါတယ်အမေရိကန်ဟာအီရန်နဲ့အဆင်မဖြစ်ချင်ဘူးလို့အမေရိကန်တန်တမန်တွေကပြောပေမဲ့အိုမန်ပင်လယ်ကွေ့နဲ့ပါရှန်ပင်လယ်ကွေ့ကြားကူးတန်းတောက်လာကွင်းရဖို့ကိုတော့တေချာအောင်လုပ်သွားမယ်လို့ဆိုပါတယ်။ကမ္ဘာတစ်လွှားကရေနံတင်တင်မော့တွေရဲ့သုံးပုံတစ်ပုံဟာအဲ့ဒီရေလက်ကြားကိုသုံးနေတာပါ။အမေရိကန်ရဲ့ဆွဆဲချက်ကိုအီရန်ကပယ်ချလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတောက်ကြနေကထုတ်ပြန်တဲ့ပုံဝါဝါဗီဒီယိုထဲမှာတော့အီရန်ဗုဒ္ဓဆင်းဟာအတိုက်ခိုက်ခံရတဲ့တင်မော့ဘေးမှာမပေါက်ကွဲသေးတဲ့မိုင်းတလုံးကိုပြန်ယူနေတာပြသခဲ့ပါတယ်ဒီတိုက်ခိုက်မှုနောက်ွယ်မှာအီရန်ရှိတယ်ဆိုတာတက်သည့်အထောက်အထားအများပြားရှိတယ်လို့ဆိုပါတယ
်ဆူရန်နိုင်ငံမှာဒီလအစောပိုင်းတုန်းကဒါဇင်းနဲ့ချီတေဆုံပြီးရာနဲ့ချီဒဏ်ရာရခဲ့တဲ့ဆန္ဒပြသူတွေအပေါ်တွေးတဲ့တန်ယူဖြိုခွင်းခဲ့သူတွေကိုကြိုးစင်တင်မယ်လို့ထိတ်တန်းစစ်ဗိုလ်ချုပ်တဦးကတနင်္ဂနွေနေ့မှာကြေပြုပြောဆိုလိုက်ပါတယ်ကျူးလွန်သူတွေကိုကြိုးစင်ပို့နိုင်ဖို့ကြိုးစားနေတယ်လို့အနာယာစစ်ကောင်စီရဲ့ဒုတိယအကြီးအကဲမိုဟာမက်ဟာဒမ်ဒန်ကာလိုကနိုင်ငံမှာရုတ်တံကနေပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။အမားကျူးလွန်သူတို့တာဝန်ခံရမယ်လို့လဲဒါကာလိုကထပ်လောင်းပြောပါတယ်။မြို့တော်ခါတွန်ကစစ်ဌာနချုပ်အပြင်မှာ တရင်ပတ်နဲ့ချီစခန်းချနေကြတဲ့ထောင်းနဲ့ချီတဲ့ဆန္ဒပြသူတွေကိုဇွန်လ3ရက်နေ့တုန်းကစစ်ဝတ်ဆောင်နေတဲ့လက်နက်ကိုင်အမျိုးသားတွေကအကြမ်းဖက်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောဆိုထားတာပါမြို့တော်ခတ်တုံမှာအဲ့ဒီနေ့ကလူပေါင်း100ကျော်သေဆုံးခဲ့ရတယ်လို့ဆန္ဒပြလှုပ်ရှားမှုနဲ့ဆက်ဆက်တဲ့ဆရာဝန်တွေကပြောပါတယ်ဒါပေမဲ့ကျန်းမာရေးဝန်ကြီးဌာနကတော့နိုင်ငံတော်ဝန်မှာတည်ဆုံးသူ62ဦးရှိတယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ထုံးကတော့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ကြီးရှမ်ဆဒင်ခဘာရှိကတော့ဖြိုခွင်းမှုအတွက်ဝန်ထမ်းကြောင်ပြောပါတယ်။ဆန္ဒပြသူတွေရဲ့စခန်းအနီးကမူရဲ့စေဝါရောင်းသူတွေလို့ဆိုတဲ့နေရာတစ်ခုကိုရှင်းဖို့စီစဉ်ခဲ့တာသာဖြစ်ကြောင်းစစ်ကောင်စီကပြောဆိုပြီးဖြိုခွင်းဖို့အမိန့်မပေးခဲ့ဘူးလို့ခုခံပြောဆိုပါတယ်။ကိုလံဘီယာစစ်စင်ရေးကိုတော့စစ်တပ်နဲ့လုံခြုံရေးအာဏာပိုင်တို့ကဆောင်ရွက်ခဲ့တာလို့လဲဆူရန်စစ်ကောင်စီကစနေနေ့နှောင်းပိုင်းကြေညာချက်မှာပြောဆိုထားပါတယ်ရှင်
။အမေရိကန်အိန္ဒိယနှစ်နိုင်ငံကြားကုန်သွယ်ရေးမကြေလည်မှုတွေအရှိန်တက်နေချိန်မှာအိန္ဒိယကအမေရိကန်ရဲ့ပို့ကုန်28မျိုးအပေါ်သွင်းကုန်ကိုတိုးမြှင့်လိုက်ပါတယ်။အမေရိကန်ဈေးကွက်ထဲဦးစားပေးရမယ့်နိုင်ငံများစီးရင်ကနေအိန္ဒိယကိုဖျက်ရှားလိုက်ပြီးရပိုင်းတွင်မှာပဲအိန္ဒိယကအခုလိုလက်တုံ့ပြန်လိုက်တာဖြစ်ပါတယ်။ဒီလိုတင်းမမှုတိုးလာတာကဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်ဖို့အိန္ဒိယအမေရိကန်မဟာဗျူဟာကျတဲ့လက်တွဲဆောင်ရွက်ချက်တွေကိုထိခိုက်သွားစေနိုင်တယ်လို့ကြွမ်းကျင်သူတွေကစိုးရိမ်နေတာပါ။သွေးကုန်ကမြင့်ခံရတဲ့အမေရိကန်ကုန်ပစ္စည်းတွေထဲမှာ Almond, Pandy, Walnuts, စင်ကောင်းပဲပန်းနီလေး Stainless Steel ထုတ်ကုန်တွေလည်းပါဝင်ပါတယ်။အထူးသဖြင့်အိန္ဒိယဟာအမေရိကန်ရဲ့ Almond စေကိုအများအပြားတင်သွင်းနေပြီးဒုတိယအများဆုံးကတော့ Pandy ဖြစ်ပါတယ်။အိန္ဒိယသွင်းကုန်ကတိုးကောက်မှုကြောင့်ဒေါ်လာတန်240လောက်ထိခိုက်စေလိမ့်မယ်လို့ခန့်မှန်းထားပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းစီစီရဲ့တင်းတင်းလာနေမနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အိန္ဒိယနဲ့မြန်မာစစ်တပ်တို့ကြားမေလ16ရက်နေ့ကနေဇွန်လ10ရက်နေ့ထိသတင်းသုံးပတ်ကြား Operation Sunshine 2ပူရဲစစ်စင်ရေးအတွင်းမြန်မာနိုင်ငံတွင်အခြေစိုက်တဲ့သဘုံအဖွဲ့တွေရဲ့စခန်းတော်များများကိုဖျက်ဆီးနိုင်ခဲ့တယ်လို့ကာကွယ်ရေးသတင်းရှင်းပြတွေကိုကိုးကားပြီးအိန္ဒိယသတင်းတွေမှာတင်းင်းကနေနေကဖော်ပြနေကြပါတယ်။မဏိပူရ၊နာဂါလန်းနဲ့အာတန်တို့မှလှုပ်ရှားနေတဲ့သဘုံအဖွဲ့တွေကိုပြစ်မှတ်ထားတဲ့စစ်စင်ရေးအတွင်းသဘုံ80နဲ့80ကြားဖမ်းမိခဲ့တယ်လို့လည်းပြောဆိုကြပါတယ်။မြန်မာနဲ့အိန္ဒိယစစ်တပ်တို့အနေနဲ့တတိယမြောက်ပူရဲစစ်စင်ရေးကိုလည်းမြေပြင်အခြေအနေထောက်လှမ်းရေးအချက်လက်တွေအပေါ်မှာအခြေခံပြီးထပ်မံဆင်နွှဲနိုင်တယ်လို့လည်းကာကွယ်ရေးသတင်းရှင်းပြတွေကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြနေကြပါတယ်ရှင
်။ပင်လယ်ပြင်မှာမျောနေတဲ့ပလတ်စတစ်အမှိုက်တွေကိုရှော့ချသွားမယ်လို့ဂျပန်နိုင်ငံမှာကျင်းပတဲ့ G20 စီးပွားရေးထိပ်သီးညီလာခံမှာတင်းငွေတွေကသဘောတူလိုက်ကြပါတယ်အဲ့ဒီသဘောတူညီချက်ထဲမှာ G20 အဖွဲ့ဝင်နိုင်ငံတွေကပလတ်စတစ်အမှိုက်ရှော့ချရေးကိုလိုက်နာတာဝန်ယူရမှာဖြစ်ပြီးဘယ်လိုလှုပ်ဆောင်သွားရမလဲဆိုတဲ့အသေးစိတ်အချက်တွေတော့သိမပြောခဲ့ပါဘူး။လှုပ်ဆောင်ချက်တိုင်းမှာစည်စနာနဲ့ဖြစ်မြောက်အောင်လုပ်ဖို့လိုလားကြပြီးတစ်နှစ်တစ်ခါအစီရင်ခံရမယ်လို့ဂျပန်သတင်းတွေကရေးပါတယ်။ဒါနဲ့ပတ်သက်တဲ့ပထမဆုံးအစည်းအဝေးကိုနိုဝင်ဘာလတည်းလုပ်ဖို့ဂျပန်အစိုးရကမျှော်လင့်ထားကြောင်းယူမီအိုရီသတင်းစာကဖော်ပြပါတယ်။ဂျပန်သဘောဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးယောရှိအားခိဟာရာဒါကတော့ဒီလို့သဘောတူညီချက်ရရှိတာအတွက်ဝမ်းမြောက်ကြောင်းပြောပါတယ်။ပလတ်စတစ်အမှိုက်တင်ပို့နေတာကိုအထူးသဖြင့်တရုတ်နဲ့ဒေသတွင်းအခြားနိုင်ငံတွေကပိတ်ပင်မှုတွေလုပ်ခဲ့ပြီးနောက်ပိုင်းဒီပလတ်စတစ်အမှိုက်ပြဿနာအတွက်တကဘာလုံးကစိုးရိမ်လာကြတာပါ။ပလတ်စတစ်အမှိုက်ကြောင့်ပင်လယ်ပြင်ကငါးရီရောငှက်တွေနဲ့အခြားတိရစ္ဆာန်တွေပါမြူမီပြီးအသက်အန္တရာယ်ဆုံးရှုံးမှုနဲ့ရင်ဆိုင်ရပါတယ်။ဂျပန်အပါအဝင်နိုင်ငံအများပြားကပလတ်စတစ်စွန့်ပစ်အမှိုက်တွေကြောင့်ဖြစ်လာတဲ့အကျိုးဆက်ကိုမြင်လာကြပါတယ်။
အမေရိကန်ပြည်တော်စုနဲ့တာလီဘန်တို့အနေနဲ့ဒီနေ့ပတ်အစောပိုင်းမှာပဲကတ်တာနိုင်ငံမှာအရေးပါတဲ့ဆေးဆက်ဆွေးနွေးပွဲကိုကျင်းပဖို့စီစဉ်ထားပါတယ်။အာဖဂန်နစ္စတန်မှာဆစ်ပွဲတွေအဆုံးသတ်ရေးတ တနင်္လာနေ့ပါကြလုပ်ငန်းစဉ်အတွင်းရလဒ်တစ်ခုခုထွက်လာဖို့ခန့်မှန်းချက်တွေလည်းအများအပြားရှိနေတာပါ။တာလီဘန်သဘောအဖွဲ့ရဲ့နိုင်ငံရေးယုံဖွင့်ထားရာကာတာမြို့ရဲ့ကာတာရဲ့မြို့တော်ဒိုဟာမှာအခုဆွေးနွေးပွဲက9ကြိမ်မြောက်ဆွေးနွေးပွဲဖြစ်မှာပါ။အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့အာဖဂန်နယ်ပေါ်အမေရိကန်နိုင်ငံသားဆစ်ဆက်ဆွေးနွေးရေးကိုယ်စားလှယ်ဇမေးခါလီဇတ်ဦးဆောင်နေပါတယ်။အာဖဂန်အစိုးရမှပါတဲ့အခုဆွေးနွေးပွဲတွေမှာတော့အာဖဂန်နိုင်ငံတွင်းကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရင်းနဲ့အပြန်အလှန်အပြင်တာလီဘန်ဘက်ကလည်းတခြားနိုင်ငံတွေကိုတိုက်ခိုက်ဖို့နိုင်ငံဖြတ်ကျော်အကြမ်းဖက်ဝါဒီတွေကိုအာဖဂန်မျိုးကိုအသုံးပြုခွင့်မပေးဘူးဆိုတဲ့အမဂန်ချက်ကိုအဓိကထားပြီးတော့ဆွေးနွေးနေကြတာပါ။အမေရိကန်နဲ့တာလီဘန်ဆစ်ဆက်ညှိနှိုင်းသူတွေကကိစ္စရပ်နှစ်ခုကိုပြီးခဲ့တဲ့မေလအစောပိုင်းဆွေးနွေးပွဲမှာအပြစ်သက်သဘောတူညီဖို့ချက်ရဖို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။
အပူချိန်လွန်ကဲမှုကြောင့်အိန္ဒိယနိုင်ငံဘီဟားပြည်နယ်မှာ24နာရီအတွင်းလူဒါဇင်နဲ့ချီတိဆုံးသွားတယ်လို့အာနာဘိုင်းတွေကတင်းငွေတွေမှာပြောပါတယ်။အိန္ဒိယမှာအပူချိန်မြင့်တက်နေတာသတင်း3ပတ်လောက်ကြာနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းတွင်အပူချိန်ဟာ45ဒီဂရီဆယ်ဆီယပ်တဝိုက်မှာရှိနေပြီးဒီအိန္ဒိယပြည်မြောက်ပိုင်းပြည်နယ်3ခုမှာဒေသခံလူဒုတိဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနအကြီးအကဲကပြောပါတယ်။အိန္ဒိယအရှေ့ပိုင်းမာဂဒေတာမှာတော့မိုးကောင်ရေရှားမှုကြောင့်ခရိုင်၃ခုမှာလူ50နီးပါးသေဆုံးသွားတယ်လို့ကျန်းမာရေးအရာရှိကပြောပါတယ်ခင်ဗျာ
တနင်္လာနေ့နနေ့ခင်းသတင်းအစီအစဉ်ကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါဒီနယ်ခွဲထွက်ရေးအတွက်အိန္ဒိယဗဟုအစိုးရကိုတော်လှန်နေတဲ့အိန္ဒိယမြန်မာနယ်စပ်ကနာဂနဲ့မဏိပူအပါအဝင်အခြားအိန္ဒိယသဘုံအုပ်စုတွေကိုချေမှုန်းဖို့လက်တံကြားကလေးကစတင်ခဲ့တဲ့အိန္ဒိယမြန်မာနှစ်နိုင်ငံ Sunrise ပူးပေါင်းစစ်ဆင်ရေးမှာဒုတိယအထုပ်စစ်ဆင်ရေးကိုမေလလယ်ကနေစတင်ပြီးသတင်းသုံးပတ်ကြာပြုလုပ်ခဲ့ပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။
အိန္ဒိယဘက်ခြမ်းကခွဲထွက်ရေးသဘုံတွေရှိနေတဲ့အာသန်၊နာဂလန်နဲ့မဏိပူပြည်နယ်တွေဟာမြန်မာနဲ့နယ်စပ်တစ်လျှောက်မိုင်ပေါင်း1000ကျော်ထိစပ်နေတာပါ။အခုနောက်ဆုံးသုံးပတ်ကြာအိန္ဒိယမြန်မာနှစ်နိုင်ငံပူးပေါင်းတဲ့ Sunrise စစ်ဆင်ရေးဒုတိယအထုပ်ကိုမေလ16ရက်နေ့ကစတင်ပြီးသုံးပတ်ကြာပြုလုပ်ခဲ့ပါတယ်။ဒီစစ်ဆင်ရေးအတွင်းအိန္ဒိယအရှေ့မြောက်ကလက်နက်ကင်သဘုံပေါင်း90ကျော်လောက်ဖမ်းဆီးနိုင်ခဲ့တယ်လို့သူတို့ရဲ့စခန်းတော်တော်များများကလည်းသိမ်းပိုက်နိုင်ခဲ့တယ်လို့အိန္ဒိယစစ်တပ်သတင်းရင်းမြစ်ကဆိုပါတယ်။လွန်ခဲ့တဲ့3လကစတင်ခဲ့တဲ့အိန္ဒိယမြန်မာ Sunrise နှစ်နိုင်ငံပူးပေါင်းစစ်ဆင်ရေးပထမအထုပ်တွင်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အပါအဝင်အာတန်လွတ်မြောက်ရေးတပ်ပေါင်းစု ULFA အမျိုးသားဒီမိုကရက်တစ်တပ်ဦးဘရိုလန်စတဲ့တပုံအုပ်စုစခန်းပေါင်း50ကျော်ကစခန်းအတော်များများကိုလည်းချိန်မုံနိုင်ခဲ့တယ်လို့ဆိုပါတယ်အရင်စစ်ဆိုးရခစ်တွေတုန်းကလိုမဟုတ်ပဲလက်ရှိတော့ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာမြန်မာဘက်ကနေအိန္ဒိယအစိုးရရဲ့လူလားချက်တွေကိုပူးပေါင်းဆောင်ရွက်လာတဲ့အပေါ်မှာအမေရိကန်ချေးဆိုင်မြန်မာအရေးလေ့လာသုံးသပ်နေသူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဒီအိန္ဒိယအစိုးရရဲ့လူလားချက်ကိုပူးပေါင်းဆောင်ရွက်မှုရှိလာခြင်းဟာဒီဗမာနိုင်ငံပြောင်းလာတဲ့အစိုးရကြောင့်ဗမာစစ်တပ်ကအဲ့လိုလက်တွေ့ကြကြလှုပ်လာသလားလို့ကျွန်တော်မြင်ပါတယ်ခင်ဗျာအဲ့လိုလုံးမလဲပဲနိုင်ငံဆက်ဆံရေးပို့ပြီးတော့ကောင်းမယ်တခါနေမြေအေးချမ်းမှုလည်းပိုရှိမယ်နောက်တခါဒီအိန္ဒိယမှာစီးပွားရေးနဲ့အိန္ဒိယသဘောတူညီထားတဲ့နိုင်ငံတကာ project ကြီးတွေလည်းရှိတာဟုတ်အဲ့ဒီ project တွေကလည်းဒီအခုဆက်ဆံရေးလုပ်နေတဲ့ဒေသကိုဖြတ်ပြီးမှအကောင့်ထဲပို့လို့ရမှာဘလောက်ပဲလုပ်ချင်လို့ချင်းသူစူးစမ်းတော့လည်းပဲအကောင့်ထဲကမပေါ်ခဲ့ဘူးပေါ့နော်နောက်ဆုံးကတော့ဒီကလရန်စီမံချက်တစ်ခုပဲအိန္ဒိယဘက်ကကောင်းကောင်းလုပ်နိုင်တယ်အစ်စ်တွေစစ်ကမ်းတစ်ခုရဲ့ဒီနှစ်ခုပဲလုပ်နိုင်တယ်ကလရန်မြို့ပေါ်မှာလည်းဒီစစ်ဆင်ရေးအစိပ်ပိုင်းတစ်ခုပါသလားလို့တော့ထင်တယ်ခင်ဗျာဒါဆိုလေအိန္ဒိယကတော့သူအကျိုးစီးပွားအတွက်ဆောင်ရွက်ချင်မှာမှန်ပါပဲအဲ့တော့ချုပ်လိုက်ရင်တော့ဒီစစ်ဆင်ရေးဟာဒီနိုင်ငံဆက်ဆံရေးအတွက်လည်းကောင်းနေစင်တာရှိတယ်အိန္ဒိယပမာနေဇာပူပြီးအကြံပြီးတော့စီးပွားရေးလုပ်ငန်းတွေလည်းမြန်မာနိုင်ငံအကျိုးပြုတဲ့စီးပွားရေးလုပ်ငန်းတွေလည်းပိုပွင့်လင်းလာစရာရှိလာလို့ကျွန်တော်ယူဆပါတယ်ခင်ဗျ။
တဖက်မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာအေးအေးရခိုင်လက်နက်ကင်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်စစ်တွေနဲ့ကလကတာထိရေလန်းခီးဖောက်လို့မဲ့ရခိုင်ပြည်နယ်ကအိန္ဒိယရဲ့ကလဒန်မြစ်စီမံကိန်းကိုထိခိုက်မှုတွေရှိလာနေတဲ့အတွက်အေးအေးစခန်းတွေကိုမြန်မာစစ်တပ်ကဝင်ရောက်သိမ်းပိုက်ဖို့အိန္ဒိယစစ်တပ်ကအကူအညီပေးခဲ့ပါတယ်။အထူးသဖြင့် February 18ရက်နေ့ကနေ March 2ရက်နေ့ထိလုပ်ခဲ့တဲ့နှစ်နိုင်ငံ Sunrise ပူးပေါင်းစစ်ဆင်ရေးမှာအေးအေးစခန်းပေါင်းအနည်းဆုံး10ခုလောက်မြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ရမှာအိန္ဒိယစစ်တပ်ကအကူအညီပေးခဲ့ကြောင်း
အိန္ဒိယစစ်တပ်သတင်းအရင်းမြစ်တွေကပြောပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာတင့်ဆူရဲ့သုံးသပ်ချက်ကတော
့အမားတက်မလို့အနေနဲ့လွတ်တော်မှာဟလာစစ်ဆေးချက်မရှိဘဲနဲ့ဘတ်ဂျက်ငွေကြေးတောင်းခံတာတွေဟာသူ့အင်အားကြီးထွားဖို့ဆိုတာတဲ့ပြည်တွင်းကနိုင်ငံရေးအတက်ခံဆန့်ကျင်ရေးအတွက်ပဲသုံးချခဲ့တာအခုလိုနိုင်ငံတကာနဲ့ပတ်သက်တဲ့စစ်ပွဲတွေအတွက်ပြင်ဆင်ပြီးတော့ဖြစ်တင်ထားတာမရှိဘူးလို့ကျွန်တော်ထင်တဲ့အတွက်အဲ့လိုဆို operation တွေမှာဒီအိန္ဒိယဘက်ကဖြစ်ပြီးတခြားနိုင်ငံကဖြစ်ပြီးအကူအညီတွေလိုမှာတော့အမှန်ပဲဒီအတွက်အိန္ဒိယကလည်းပြေးဖို့ဝင်လေးဖို့မရတဲ့အတွက်ဗမာစစ်တပ်ဟာဒီအကူအညီယူပြီးဆောင်ရွက်နေမယ်လို့ကျွန်တော်တော့ထင်တယ
်အခုလိုမြန်မာနဲ့အိန္ဒိယစီရေးအရာပူးပေါင်းဆောင်ရွက်မှုနှိစက်လာတာဟာဒေတာရင်းတရုတ်ရဲ့ဩစာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိဖို့အနောက်အုပ်စုရဲ့ဖိအားပေးမှုခံနေရတဲ့မြန်မာဘက်ကတစ်ဖက်တစ်လမ်းကနေစူးစမ်းမှုဖြစ်အကဲခတ်တွေကသုံးသပ်ကြပါတယ်ဒေါက်တာတင့်ဆူရဲ့အမြင်ကတော့
တရုတ်ကဗမာပြည်ပေါ်လွှမ်းမိုးလွန်းလာဟုသူ့ရဲ့အိန္ဒိယဖြစ်တဲ့ဗမာနိုင်ငံအတွက်အိန္ဒိယကစိုးရင်ခဲ့တာမှအဲ့ဒါလည်းကြာပြီအဲ့ဒီအတွက်လည်းသူစူးစမ်းတော့စူးစမ်းနေတာပေါ့တော်တော်လေးကြာပါဒါပေမဲ့လက်တွေ့ကြည့်လိုက်ရင်ပြီးခဲ့တဲ့15နှစ်နှစ်20အတွင်းမှာအိန္ဒိယကနေပြီးတော့ဗမာပြည်မှာအုပ်ချုပ်နေတဲ့အစိုးရအပေါ်မှာအကူအညီပေးတာကတရုတ်နဲ့ဆိုင်ရင်တော်ကိုနေပါတယ်ချက်ပေါ့နော်နောက်တစ်ခုကတရုတ်ရဲ့လောဘကြီးမှုနဲ့အိန္ဒိယရဲ့ထုတ်ချက်မြေလုံခြုံမှုဆိုတဲ့ယူရချက်ကလည်းအကြည့်သေးမတူဘူးခင်ဗျအဲ့တော့အော်တကယ်တမ်းဗမာပြည်ပေါ်မှာတရုတ်ကသွန်မှုမှုလွန်ကဲလွန်းတာကတော့အိန္ဒိယတခုနဲ့တင်ချိန်ညှိလို့မရဘူးအမေရိကပါလာမလားဥရောပပါလာမလားအဲ့ဒါတောင်မှတော်တော်ခရင်သေးတယ်ဆိုတော့ကတရုတ်ရဲ့သွန်မှုမှုများလွန်းတာကိုတော့အိန္ဒိယတခုရဲ့နဲ့လည်းမရနိုင်ဘူးသို့တော့အခုပေါင်းသင်းဆက်ဆံရေးပိုကောင်းလာအောင်လုပ်ချင်းကတော့နိုင်ငံအကျိုးစီးပွားအတွက်ကောင်းပါတယ်
အိန္ဒိယရှေ့မြောက်နယ်စပ်ကတပုံတွေကိုနှိမ်နင်းတဲ့အိန္ဒိယမြန်မာနှစ်နိုင်ငံပူးပေါင်းဆစ်စင်ရေးအတွင်းအာဆမ်ရိုင်ဖယ်တပ်တွေလည်းပါဝင်ခဲ့ပါတယ်။ဂျွန်လအစောပိုင်းကနေပြည်တော်မှာပြုလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာလည်းဗိုလ်ချုပ်ထွန်းထွန်းညီကမြန်မာဘက်ချမ်းမှာကျန်နေတဲ့ NSCNK တပုံတွေနဲ့အိန္ဒိယအခြေဆိုင်တပုံတွေကိုဆက်လက်နှိမ်နင်းသွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်။ခုဆက်လက်တင်ဆက်မယ့်မြမအရေးဆွေးနွေးခန်းအထူးအစီအစဉ်မှာတော့ဒနုကိုပိုင်အုတ်ချုပ်ခွင့်ရဒေတာကရွာငန်အကြောင်းကိုအဲ့ဒီကိုတွားရောက်ခဲ့တဲ့ကျမတို့ VOA Wine Dot သူမက်ခင်ဖြူတွေးကတင်ဆက်မှာပ
ါရွာငန်ဒေတာမှာလက်ဖက်ပင်ကိုနှိအတော်ကြာကလေးကစိုက်ပြလာခဲ့ကြပါမယ်လို့စီမံကိန်းဝင်တည်နယ်တခုဖြစ်နေကတော့2014ခုနှစ်မှာမှအစိုးရကတရားဝင်အသိမှတ်ပြုပေးခဲ့တာဖြစ်တယ်လို့2016ခုနှစ်နောက်ပိုင်းမှာမှစီးပွားဖြင့်စိုက်ပျိုးထုတ်လုပ်မှုတွေပိုးပြီးတော့တွင်ကျလာခဲ့တာပါအစပိုင်းမှာလက်ဖက်ချောက်ကိုအလေးပေးထုတ်ခဲ့ကြပြီးတော့နောက်ပိုင်းမှာတော့လက်ဖက်ဆူထုတ်လုပ်မှုကိုပါကျိုးမြင့်နိုင်ဖို့ကြိုးစားခဲ့ကြပါတယ်ရွာငန်ဒေသရဲ့လက်ရှိလက်ဖက်စိုက်ပျိုးထုတ်လုပ်မှုအခြေအနေကိုရွာငန်လက်ဖက်အသင်းဥက္ကဋ္ဌဦးမောင်နုကအခုလိုရှင်းပြပါတယ်
အခုတော့ရောင်ငံမျိုးနဲ့ရေလက်ဖက်အားတွင်းတွင်းကျယ်ကျယ်ဖြစ်လာတဲ့လုပ်ငန်းလို့ပြောလို့ရပါပြီအတိအကကျွန်တော်တို့ဒီမှာရှိတဲ့စိတ်အောင်ရင်းဆိုရင်ကျွန်တော်တို့2016မှာစပြီးတော့ဖွင့်နှင်ခဲ့ပါလေပေါ့နော်အဲစိတ်အောင်နေစပြီးတော့တည်ထောင်နိုင်ခဲ့တယ်စိတ်အောင်ကိုတည်ထောင်ခဲ့တဲ့နေရာမှာတော့လက်ဖက်အချောက်ကိုပဲစပြီးတော့တည်ထောင်လာပါအခုတည်နှိဆိုရင်တော့ကျွန်တော်တို့2019မှာကျွန်တော်တို့ဒီလက်ဖက်အစိုးကိုပါကျွန်တော်တို့ဒီတည်ထောင်ထားတယ်အဲ့လိုတည်ထောင်တဲ့နေရာမှာကြတော့ကျွန်တော်တို့ဒီလက်ဖက်အစိုးကိုစိုက်ပျိုးသူဖက်ကအော်ဂဲနစ်ဖြစ်အောင်သွားမယ်အော်ဂဲနစ်တော့ငိုဖြစ်နေပြီသားပါတိုးတော့လည်းကျွန်တော်တို့လက်မှတ်အရာယူရှင်မရှိသေးဘူးဒီနေ့တော့လက်မှတ်လေးပါယာယူနိုင်အောင်ကျွန်တော်တို့ကြိုးပမ်းဆောင်နေတယ်လက်မှတ်အရာယူဖို့အတွက်ကိုနီးပညာတွေစာပြီးတော့တင်တာနဲ့ပေးခဲ့တာကတော့ကြည်အစိတ်ကပေးတယ်ကြည်အစိတ်အစီအမံကိန်းကအခု2000ကျွန်တော်တို့2018မှာပဲကျွန်တော်တို့12လပိုင်းမှာကုန်ဆုံးတော့ဖြစ်တဲ့အတွက်ကျွန်တော်တို့ဆက်ပြီးတော့အခုကုမ္ပဏီတွေလုပ်ငန်းစီရင်နေနေပူပေါင်းပြီးတော့ဒါကျွန်တော်တို့ဆက်တော့ဖို့ရည်ရွယ်နေတယ်ပေါ့နော
်လက်ရှိမှာရွာငန်ဒေသကထွက်တဲ့လက်ဖက်ဆူလက်ဖက်ချောက်တွေကိုပြည်ပနိုင်ငံတချို့ကိုတင်ပို့နေတာရှိပေမဲ့လို့အဓိကစီးကွက်ကတော့ပြည်တွင်းမှာပဲရှိနေသေးတာပါဂျာမန်နည်းပညာကုမ္ပဏီ GIZ ရဲ့အကူအညီနဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုတွေပိုးပြီးတော့နှိစနစ်ချလာခဲ့တယ်လို့ဓာတုတက်မီဩဇာပိုးသက်ဆေးတွေမတုံပဲတဘာဝအတိုင်းစိုက်ပျိုးတဲ့အော်ဂန်နစ်လက်ဖက်တွေကိုပဲတည်ထက်ထုတ်လုပ်သွားနိုင်ဖို့တောင်သူတွေကဥတီဆောင်ရွက်နေပါတယ်။
ဂျ ကျွန်တော်တို့ကတော့ဖြစ်ချင်တာတော့ဒီ organic ကိုပဲအဓိကထားချင်တယ်ဗျာလောလောဆယ်တော့အခုကျွန်တော်တို့ဒီမှာအေး organic လို့ဟိုပါဖြစ်ကြတဲ့အခင်းတွေကြတော့လောလောဆယ်ဟာနှွက်ချီတယ်မကျွေးနိုင်တဲ့သဘောပါနော်အဲ့တော့နှွက်ချီတယ်မကျွေးဘူးသဘာဝမျိုးဥစားဟိုဓာတုနေထားရအဝေးရှိတဲ့ဒီသဘာဝမျိုးဥစားတော့မှဒီသူ့ခင်းထက်ရတဲ့ဟိုပေါင်းဘော့ကလော့ပဲစားရတယ်အဲ့တော့ဟာသူ့နှစ်ခုဟိုရှိတဲ့အတိုင်းမြေမှာရှိတဲ့အပေါကုတ်စားပင်ထထပါလောလောဆယ်တော့လေ
လက်ရှိရွာငံဒေသကလက်ဖက်စိုက်ပျိုးခင်းတွေဟာ organic စိုက်ခင်းတွေဖြစ်ပေမဲ့လို့ဒါကနိုင်ငံတကာကအသိမဲ့ပြုတဲ့ထောက်ခံလက်မှတ်တွေရဖို့ကတော့အချိန်ယူစူးစမ်းနေရတယ်လို့တောင်သူတွေကပြောပါတယ
်ကျွန်တော်တို့ဒီလက်ဖက်ခင်းတွေအကုန်လုံးတောင်သူလက်ဖက်စိုက်တဲ့တောင်သူတွေအားလုံးဟာဘယ် chemical ပစ္စည်းမှမသုံးပါဘူးဓာတုပေါင်းတာဆေးတွေပိုးတာဆေးတွေဓာတုမြေဩဇာတွေအသုံးပြုမှုမရှိပါဘူးဒါပေမဲ့ကျွန်တော်တို့ကနိုင်ငံတကာကလက်ခံနိုင်ဖို့အတွက်ဒီစိုက်ခင်းတွေအကုန်လုံးကိုဒီ organic certificate ထုတ်ယူဖို့ကျွန်တော်စူးစမ်းနေပါတယ်
။လွန်ခဲ့တဲ့နှစ်ပိုင်းတွေကစလို့ရွာငံဒေသမှာနိုင်ငံသားကိုတင်ပို့ဖို့အထူးရည်ရွယ်တဲ့စီးပွားဖြစ်လက်ဖက်စိုက်ပျိုးထုတ်လုပ်မှုတွေတိတိသားသားတိုးလာခဲ့ပါတယ်။အရေးသွေးစစ်မီတဲ့ organic လက်ဖက်တွေထုတ်လုပ်ဖို့စူးစမ်းနေတာဖြစ်ပြီးတော့ရွာငံလို့ပြောလိုက်တာနဲ့လက်ဖက်နဲ့တွဲပြီးမြင်တဲ့အထူးဖြစ်အောင်လှုပ်သွားခြင်းနဲ့လို့တောင်သူတွေကပြောပါတယ်။ဒီလိုကြိုးစားတဲ့နေရာမှာနှစ်ပေါင်းရာနဲ့ချီရှိတဲ့တက်တန်းရင်လက်ဖက်ပင်တွေကလည်းထူးခြားတဲ့အစစ်မြစ်လက်ဖက်တွေထုတ်လုပ်သွားနိုင်ဖို့စတင်လှုပ်ဆောင်နေတယ်လို့ရွာငံလက်ဖက်အသင်းဥက္ကဋ္ဌဦးမောင်နုကပြောပြပါဗျ
။ရွာငံလို့ပြောလိုက်တာနဲ့လက်ဖက်လို့တွဲပြီးတော့တီးလာနိုင်မယ်အနေထားတော့ဒီနေ့ပဲရောက်မှာပါ။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကဒီသိကြီးနှိရှိလက်ဖက်ပင်ရင်းလေးရှိပါတယ်။အဲဒီလက်ဖက်ပင်ရင်းလေးကနေပြီးတော့တန်ဖိုးမြစ်ထုတ်ကုန်ထုတ်ဖို့ကျွန်တော်တို့ဒီနေ့ပေါင်းစပ်ထားပါတယ်။ပေါင်းစပ်ยีเหวပြီးတော့ဒီနေ့စာပြီးတော့ထုတ်နိုင်မယ်ဆိုရင်တော့ဒီနေ့အကောင့်ထဲပေါ်လာမှာပါရောင်ငံမျိုးနဲ့မှာအတိကအခုတွေ့ထားတဲ့အဲမှာတော့ကျွန်တော်တို့တော်ထဲမှာလည်းသူတို့တဘာဝပေါက်တဲ့လက်ဖက်ပင်ရင်းလေးရှိတယ်အဲ့ဒီပင်ရင်းလေးဆိုရင်တက်တန်းကိုကျွန်တော်တို့ရေတွေ့လို့မရသေးဘူးပေါ့နော်ဒီမှာရှိတဲ့လက်ဖက်ပင်တွေကတော့ကျွန်တော်ခေါ်ပြီးတော့ပြကြည့်ပါတယ်တချို့သောပညာရှင်တွေပြောတာကတော့ဒီအပင်ရဲ့တက်တန်းသည်ဘာပဲဖြစ်ဖြစ်နှစ်900ရဲ့အထက်မှာရှိနိုင်တယ်လို့ခမန်းနာပြောဆိုတာတွေရှိတယ်ပေါ့နော်အဲ့လိုအပိမျိုးကတော့တမျိုးနဲ့လုံးကိုကျွန်တော်တို့တရွာမှာနှစ်ပိသုံးပိပေါင်းစားလိုက်ရင်တော့တမျိုးနဲ့လုံးကိုကျွန်တော်တို့အပိ100ပေါင်းချင်းလောက်ရှိမယ်လို့အဲ့လိုသိရတယ်ဗ
ျအရင်ထက်စာရင်စိုက်ပျိုးနည်းစနစ်တွေပုံမကောင်းမလာပြီးတော့ထုတ်လုပ်မှုအားတွေတက်လာပေမဲ့လို့အရေးသွေးကောင်းမွန်ပြီးအစစ်မြစ်နဲ့အော်ဂန်နစ်လက်ဖက်တွေကိုနိုင်ငံတကာကယုံကြည်စိတ်ချစွာနဲ့သုံးစွဲလာတဲ့အထိလောက်သွားဖို့မှာတော့အခက်အခဲတွေရှိနေသေးပါအထိကဘယ်လိုအခက်အခဲတွေရှိနေတာပါလဲ
ဒီကကြုံရတဲ့အခက်ခဲကကျွန်တော်တို့အခုလက်ရှိသွားနေတဲ့အချိန်မှာလက်ဖက်စိုးလက်ဖက်ချောက်ဈေးကွက်ကိုစတင်ပြီးတော့ဒီနီးပညာပေးခဲ့တဲ့တံမိုးမြင့်ထုတ်ကုန်ကိုပြောင်းလဲပေးခဲ့တဲ့ကြည်ရဆက်ကသူတို့ဂျာမနီနိုင်ငံနေတော့သူတို့ဆက်ဆက်ပေးထားတယ်ဒါဒီကျွန်တော်တို့ဒီအချောက်ဈေးကွက်ပေါ့နော်အခုလက်ရှိရောင်းကမျိုးနဲ့အနေနဲ့ပြောရင်တော့ကျွန်တော်ဖက်ကဒီထုတ်လုပ်တဲ့လက်ဖက်ချောက်လေးကတော့ရန်ကုန်မြို့မှာရှိတဲ့ဂျာမနီရလာဖွင့်ထားတဲ့လှတဲ့ဆိုတဲ့ဆိုင်လေးကနေပြီးတော့သူတို့ဈေးကွက်တကူကိုအာစတင်ပြီးတော့ထိုးဖောက်ပြီးရောင်းချပေးနေတယ်။အဲ့ဒီပြီးတော့ကျွန်တော်တို့သွားရမယ်နီလန်းတွေကနိုင်ငံရှားရောက်အောင်သွားမယ်နိုင်ငံတကာရောက်အောင်ထွက်မယ်ဆိုရင်တော့အစိမ့်နေအများအများကြီးကြော်ဖြားအမှဖြစ်တဲ့အတွေ့အများကြီးအခက်အခဲတွေရှိပါသေးတယ်။အဲ့ဒီခက်ခဲတွေမှအဓိကပြောရမယ်ဆိုရင်တော့နမတိကျွန်တော်တို့ဖြတ်သန်းတဲ့နေရာမှာမြန်မာနိုင်ငံရဲ့ဒီစားတော့ကုန်ကိုအဓိကထောက်ခံပေးတဲ့အဲစားသုံးသူဥပဒေနဲ့ညီညွတ်မှုရရှိတဲ့ FDA လက်မှတ်တွေကျွန်တော်တို့လွယ်လင်းတကူရနိုင်ဖို့အတွက်အပူပေါင်းဆောင်ရွက်မှုအားတွေနည်းနေသေးတယ်။တောင်ပို့မှုအားတွေနည်းနေသေးတယ်ဒါတွေကိုလိုအပ်ပါတယ်။နောက်ပြီးတော့ဒီနိုင်ငံတကာကလက်ခံဖို့ဆိုရင်တော့သူကကျွန်တော်တို့ organic ခြေတလောက်ဖြစ်ပါစေ။ထောက်ကုံတစ်ခုကိုကျွန်တော်တို့ပိုးတတ်တဲ့အခိုင်းနဲ့စိတ်အီးတွေတစ်ခုကိုဖြတ်ပြီးမှသွားမှသာလျှင်နိုင်ငံတကာလက်ခံမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကနိုင်ငံတကာသွားနိုင်ဖို့ဆိုရင်တော့အစိုးရအနေရောကျွန်တော်တို့စိုက်ပျိုးရေးဖိအားပဲကြည့်ကြည့်ဒီပိုးကုံသွင်းကုံဖိအားပဲကြည့်ကြည့်ဒါတွေကအရင်ကျွန်တော်တို့ပူပေါင်းဖို့ဆောင်ရွက်ဖို့အားပေးကူညီဖို့အများကြီးလိုအပ်အောင်လို့ထင်တယ်ဗ
ျရွာငံဒေသကလက်ဖက်စုလက်ဖက်ချောက်တွေကိုနိုင်ငံတကာဈေးကွက်ထဲတွင်တွင်ကျကျထူပေါက်နိုင်ဖို့ဆိုရင်ဒီပညာနဲ့ဆယ်ရည်ရအကူအညီတွေလမ်းပန်းဆက်သွယ်ရေးနဲ့အခြေခံအဆောက်အုံပိုင်းဆိုင်ရာလိုအပ်ချက်တွေအခုထက်ပိုပြီးတော့အများကြီးတိုးတက်ကောင်းမွန်လာဖို့လိုအပ်နေတာပါအစိုးရရဲ့ပံ့ပိုးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလိုအပ်နေသေးတယ်လို့လက်ဖက်ဆိုင်တောင်သူကိုစောလင်းထွန်းကပြောပါတယ်
ကျွန်တော်တို့ကဒီစိုက်ပျိုးရေးဌာနတွေရှိပါတယ်နိုင်ငံပိုင်းဌာနပေါ့နော်စိုးရဌာနကဒီကပံ့ပိုးဖို့လိုပါတယ်ဒီပိုင်းကနံပါတ်1ချက်ကပင်တွေပြုပြင်တဲ့သင်တန်းတွေပေးဖို့လိုတယ်နောက်ပြီးတော့ဒီလက်ဖက်ခင်းတခင်းလက်ဖက်ညှောင်းကောင်းကောင်းထွက်လာဖို့ဆိုတာတောင်သူတွေရဲ့မြေရုပ်ဖလားနီးစနစ်နဲ့မရပါဘူးဒီခင်းကိုဘယ်လိုပြုပြင်ရမလဲကိုင်းတွေဘယ်လိုပြင်ရမလဲနောက်တစ်ခုဒီမှာဒီ net organic ဖြစ်တဲ့မြေစီတွေဘယ်လိုကျွေးရမလဲစနစ်တရားဖြစ်အောင်ကျွေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လက်ဖက်ကောင်းတဲ့ဒီထက်ကောင်းတဲ့လက်ဖက်တွေရလာမှာလို့ဒီတောင်သူတွေရဲ့ဘဝကလည်းပဲလက်ဖက်ကိုမိခုနေတောင်သူဘဝကလည်းဒီထက်ပို့ပြီးတော့ဖွံ့ဖြိုးတိုးတက်လာမယ်လို့ကျွန်တော်ယုံကြည်ပါတယ
်။လောလောဆယ်တောင်သူတွေကိုအဓိကကူညီပံ့ပိုးပေးနေတာကတော့ဂျာမနီနိုင်ငံအခြေစိုက်နည်းပညာကုမ္ပဏီ GIZ ပါ။တောင်သူတွေအတွက်စိုက်ပျိုးနည်းစနစ်တွေအပင်ပြုပြင်ထိန်းသိမ်းတဲ့နည်းလမ်းတွေကို GIZ ကကူညီပြသပေးပါတယ်။ဒီလိုကူညီတွေကြောင့်ပဲပြည်ထဲနှစ်ပိုင်းတွေအတွင်းသူရဲ့လက်ဖက်စိုက်ခင်းတွေကနေလက်ဖက်စိုက်ပြိုးထုတ်လုပ်မှုအားဟာတိတိသားသားတက်လာခဲ့တယ်လို့မင်းမောင်းရွာကလက်ဖက်စိုက်ခင်းရှင်ဦးဆန်လွန်းကပြောပါတယ
်ကျွန်တော်တို့တော့ဖြစ်နိုင်ငံဒီနီးပညာနင်းပတဲ့လို့အခုလက်ရှိလဲငိုတော့ငါရူးရူးလုံးဝဖြတ်ချင်းညချင်းအဲ့တော့ဒီအပင်ပိုက်အောင် section ဆိုတာမရှိဘူးပါတော့အခုဒီဂျီအင်ဇဲအနေပြီးတော့ဘလိုရောက်လာတော့ဒီကုန်တို့လက်ငယ်လေးပြီးပြီးတော့နီးနီးစကုတ်ရှင်ထွန်းနှုံးတိုးတယ်ပြီးပြီးတော့ဟိုအပင်ကိုညချင်းဖြင့်ညော့နူဘလိုပွားတယ်အဲ့တော့ဟာအပင်ပြင်ချင်းဖြင့်ဘလိုနေထားရရရတယ်ဆိုတော့ဟာလေးတွေသူတို့ပညာလာပြီးတော့ကျွန်တော်တို့ဖဲအားတဲ့ခင်းဆန်တဲ့လူတွေကဒီဂျီအင်ဂျဲလာပင်လာပြလာလောက်ကူညီပေးတဲ့အတွက်လူတွေကလည်းကျေးဇူးတင်ကြတယ်ပြီးပြီးတော့ဒီလက်ဖက်ဟိုတဲ့ဟိုပိုဝင်အာစီဝင်အလောက်တွေပူလောက်လာကြပါတော့အခုလည်းဒီသူတို့ပဲတော့ထဟိုနိနာနဲ့တရားလေးတွေကူညီမဲ့လူပေါင်းဖို့မဲ့လူရှင်းနေကျွန်တော်တို့ခဲ့တော့မျောတယ်ပေါ့
ဒီလိုနိုင်ငံတကာအကူအညီတွေပို့ပြီးတော့ရရှိမယ်အစိုးရကလည်းဝိုင်းဝန်းကူညီပံ့ပိုးပေးမယ်ဆိုရင်တော့ရွာငယ်ဒေသရဲ့လက်ဖက်ထုတ်လုပ်မှုဟာတိတိသားသားတိုးတက်ပြောင်းလဲသွားနိုင်ပြီးတော့တိုင်းပြည်အတွက်နိုင်ငံခြားဝင်ငွေတစ်ဖက်တစ်လမ်းကနေရှာပေးနိုင်လိမ့်မယ်လို့တောင်သူတွေကယုံကြည်ထားကြတာပါဒါပေမဲ့ဒီလိုဖြစ်လာဖို့အတွက်ပံ့ပိုးမှုတွေအများကြီးလိုအပ်နေသေးတယ်လို့ဦးမောင်နှုကပြောပါတယ
်။ရွာငါမျိုးနဲ့လက်ဖက်အသေးအနေနဲ့မဟုတ်ဘူးမြန်မာနိုင်ငံလက်ဖက်တစ်ခုလုံးပေါ့လေ။ဒါဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တော့ကျွန်တော်တို့ဤပညာတွေပြည့်မိဖို့အများကြီးလိုမယ်။နောက်ပြီးတော့ဒီမှာတောင်သူအစုအဖွဲ့တွေအနေနဲ့ခိုင်မာပြီးတော့ကြတိနိုင်ဖို့ဆိုရင်ဌာနဆိုင်ရာတွေရောနောက်ပြီးတော့ဒီအစိုးရတွေရောဝိုင်းပြီးတော့အသိန်းကိုဒီနိုင်ငံတကာကပံပိုးတာကြီးမဟုတ်ပဲနေနိုင်ငံတော်အစိုးရကလည်းဒါတက်နေတဲ့ဖက်ကနီးပညာတော်လည်းကောင်းဒါမှမဟုတ်ကျွန်တော်တို့ဒီအခြားအခြားဒီပံပိုးနေတဲ့အရာတစ်ခုတစ်ခုပေါ့လေဒါလေးတွေနေပူပေါင်းပြီးတော့ပံပိုးပေးမယ်သူတို့ဖက်ကဝိုင်းဝန်းလာမယ်ဆိုရင်တော့ဒီအသိဟာရေရှည်လည်းရတည်နိုင်တယ်လို့အောင်မြင်မှုလည်းအများကြီးရလာမယ်လို့ပြောလိမ့်ပါတယ်ဗျဒါကြောင့်ကျွန်တော်တော့ဝိုင်းဝန်းပြီးတော့လည်းပူပေါင်းပေးစီရှင်နဲ့ပါဝင်ဆောင်ရွက်ပေးစီရှင်နဲ့အားပေးစီရှင်နဲ့ပေါ့နော
်ရွာငယ်မျိုးတွေကထွက်တဲ့လက်ဖက်ဆူလက်ဖက်ချောက်တွေဟာအေးအသွေးပြည့်မီပြီးတော့ဓာတ်ရုပ်ဆေးဝါးတွေတုံးဆွဲထားခြင်းမရှိတဲ့ organic ထုတ်ကုန်တွေဖြစ်ပေမဲ့လို့လည်းဒီဈေးကွက်အတွင်းမှာတွင်တွင်ကျယ်ကျယ်နေရာရလာဖို့အတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဒေသခံတွေကပြောပါတယ်သူတို့အတွက်ဒီရွာငယ်ကထွက်တဲ့လက်ဖက်တွေပြည်တွင်းပြည်ပဈေးကွက်တွေမှာနေရာရဖို့ဆိုရင်တော့ဒီနည်းပညာအကူအညီတွေနောက်ပြည်내အစိုးရနိုင်ငံတော်အစိုးရစီးပွားရေးလုပ်ငန်းရှင်တွေဒေသခံတွေအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မယ်ဆိုရင်တော့နေရာတစ်ခုရလာဖို့အတွက်လည်းမျှော်လင့်ထားကြတာပါကျွန်မခင်ပြီးထွေးပါရွာငယ်မျိုးတွေကလည်းပြည်ပို့နေပါတယ်ဒီမြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြခင်မှာတော့အဖေများနေအထူးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American အသံကတနင်္လာနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေအပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ဘွဲ့အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
လက်ရှိလွှတ်တော်ထဲမှာနေရယူထားမှုအခြေအနေကိုကြည့်ရင် NLD နဲ့တက်မတော်နှစ်ဖက်သဘောထားကိုက်ညီရင်ဖွဲ့စည်းပုံတွေကဘယ်ပုံမှန်ကိုမဆိုပြင်ဆင်ဖြစ်ဆွဲ
ဒါကတော့ NLD ရဲ့ဖွဲ့စည်းပုံပြင်ရေးခီလန်ဖြောင့်တန်းနိုင်ပါမလားဆိုတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ထူခြားစံပြကပသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုတော့မအေးတန်နာကျော်တင်ဆက်တဲ့အဖေများနေ့အထူးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်ပျော်ရွှင်စရာကောင်းတဲ့ဖခင်များနဲ့ဖြစ်ကြပါစေနော်ဖခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်တဲ့အမေရိကန်ပြောင်စုပါဝင်နိုင်ငံအများပြားမှာဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားရမလို့ဒီနေ့ကဇွန်လ16ရက်နေ့ဒီကနေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားက VOA တော်ရရှင်နေနေကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်လေအဖေလိုချစ်ခင်အားကိုးရတဲ့သူစီကိုဖခင်မြတ်တာအောက်မဲ့တရိယဖခင်တွေရဲ့ကျေးဇူးကြီးမားပုံကိုအမတ်တရားမျှဝေခြင်းနဲ့ဆိုရင်စာရေးကြဖို့ VOA ကဖိတ်ခေါ်ခဲ့တာပါဒီမှာအဖေအတွက်အမတ်တရားလို့ရေးလာတဲ့သူကတော့ညစဉ်အောင်ဖြစ်ပါတယ်တရိယပါတယ်ပပသမီးကိုအရန်ချစ်တဲ့အဖေသမီးကိုအမြဲအောင်မြင်စေခြင်းနဲ့အဖေတားနဲ့သမီးအတွက်အနစ်နာခံခဲ့တဲ့အဖေမိသားစုအတူတူနေနိုင်တဲ့အချိန်ရောက်မှခွဲခွာသွားခဲ့တယ်အဖေရှိနေတဲ့အချိန်တုန်းကမပြောပြခဲ့တဲ့စကားလေးတွေကိုပြောခြင်းပါတယ်မိသားစုထိုင်ပြီးတော့စကားတွေပြောကြပါလေ You will always be in our heart ပပလို့သမီးဖြစ်သူများစင်အောင်ရေးလာပါ၏
မေလိုရင်မှာထွေပြီးချိုးတင်ဆိုပေမဲ့အနန္တရင်သာပေးပြီးချုံးသိပြီနဲ့လေဆင်းရဲရင်နဲ့ကြည်လူစီနဲ့စကားများတရားပွဲChain pe ga be na ma ni nai me ne So wa pin le din ji de mo nai chan ni se Lai li go san ye ne a tin an lo ke We nao chao cha mu mya ye cha do tai mu ne li Lai ne pyu le ma twa ao ka kwe pe
မြန်မာနိုင်ငံကပြည်ရေးတော်ရရှင်ပီတာမုံနဲ့မယ်ရီအောင်တို့ကဗမာမှာနေတဲ့အဖေဥအင်ဒုတ်ထင်ဆိုင်နဲ့အမေရိကန်ပြည်သူမှနေတဲ့ဥခမ်ခန့်ထဲတို့အတွက်စိတ်ချမ်းသာခြင်း၊ကိုယ်ရည်ကျန်းမာခြင်းနဲ့အသက်ရှည်ပျော်ရွှင်ဖို့ဆုတောင်းပေးခြင်းပါတယ်။ဟုတ်ကဲ့။တောင်းတဲ့ဆုတောင်းပေးပါစေနော်။မင်္ဂလာပါ VOA ဝိုင်းတော်သားတွေအားလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေ့ကြပါစေလို့ရေးလာတဲ့သူကတော့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကုရောင်ကျေးရွာကကိုဇော်နိုင်ထေဖြစ်ပါတယ်။
ဒီလ16ရက်နေ့ကြောင်းမဲ့အဖေများနေ့မှာမိဘမေတ္တာတရားမိဘကျေးဇူးကိုတားတယောက်အနေနဲ့ဂုဏ်ပြုကျင်ပါတယ်ကုတောင်ကျေးရွာမြောက်ပိုင်းကကျွန်တော်အဖေဦးသိန်းထွန်းနဲ့အမေဒေါ်သိန်းစိုးဖြူတို့မိဘနှစ်ပါးကိုအစဉ်ထာဝရဦးခိုက်ပူဇော်လျက်ပါကဘာပေါ်မှာမိဘမေတ္တာမိဘကျေးဇူးဟာဘယ်ရာနည်းမှအစားထိုးများတဲ့အဖြူစင်ဆုံးမေတ္တာရှင်တွေပါဒီလ16ရက်နေ့မှာကြောင်းမဲ့အဖေများနေ့မှာစပြီးကျွန်တော်မိဘနှစ်ပါးအစင်ထာဝရကျမ်းမာခြင်းပေါင်းနဲ့ပြည့်စုံပြီးအသက်ရာကျော်ရှိပါစေလို့ VOA ကတဆင့်ဆုတောင်းမြတ်တာပို့သလိုက်ပါတယ်အဖေမနက်တိုင်း VOA ကိုနားထောင်တိုင်းကြားပါစေပြီးတော့ကဘာပေါ်မှာရှိတဲ့တားသမီးတိုင်းမိဘမြတ်တာကျေးဇူးတရားကိုတည်တတ်တဲ့တားကောင်းသမီးကောင်းဖြစ်ကြပါစေလို့ဆုတောင်းပေးပါတယ
်အဝေးရောက်သားကိုစော်နိုင်ထီသူ့ရဲ့ဖခင်ကိုတောင်းဆုမြတ်တာပြုလာတာပါအမေရိကန်ပြည်အောင်စု Washington DC ကဤကတော့သူ့ရဲ့ဖေဖေအောင်ဆိုးမြင့်အတွက်အခုလိုစာလေးရေးလာပါတယ်
သမီးလေးတယောက်တည်းကိုဘယ်တော့မှညှို့ညင်တယ်မရှိခွန်အားတွေဖြစ်လာအောင်အမြဲအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဖေဖေ ဖန်တီးနိုင်စွမ်းစိတ်အားမြင့်တင်ပေးသူအားငယ်ချိန်မှာဟာတာလေးနှောပြီးတော့စိတ်ခွန်အားဖြစ်စေတဲ့သူသမီးလေးရဲ့ပထမဦးဆုံးတငယ်ချင်း best friend ဆိုရင်လည်းမမပါဘူးအဝေးရောက်နေပေမဲ့တယောက်တည်းအထီးကျန်တဲ့မရှိရလေအောင်စိတ်ချင်းနှီးဆက်ပေးနေသူဖေဖေစိတ်ကောင်းရှင်ကံကောင်းပါပါဆိုပြီးမြစ်တာထားတဲ့သူဖေဖေဒီနေ့အဖေများနေမှသည်နောက်နှစ်ပေါင်းများစွာချမ်းမာချမ်းသာလမ်းအများကြီးရှောင်နိုင်ပြီးတော့အသက်ရှည်ဖို့သမီးလေးဤဝါရှင်တန်ဒီစီကနေဆူတောင်းပေးလိုက်ပါတယ
်အဖေများနေအမှတ်တရအတွက်တချင်းတောင်းခြင်းပါတယ် VOE လို့ပြောလာတဲ့သွားရှင်သူစားလှိုင်းရတော့အမေလိုရောအဖေလိုပါသားသမီးတွေကိုလှုပ်ကြွေးပြုစုစောင့်ရှောက်ခဲ့တဲ့အခုချိန်မှာတက်ရှိထင်ရှားမရှိတော့တဲ့ဖခင်များအတွက်ပါလေလေးပြူရဲ့အဖေတချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကကြော်မိုးနိုင်ခေါ်မိုးမိုးကတော့အခုလိုဖခင်များနေနဲ့တက်ဆိုင်တဲ့အမှတ်တရအစီအစဉ်လေးတွေ VOE ကိုကျေးဇူးတင်ပါတယ်လို့ပြောလာတာပါ
။ကျွန်တော်အဖေနာမည်ကဦးထွန်းအောင်ပါလောကကြီးတွေကနေကျွန်တော်ကိုနှုတ်ဆက်ထွက်ခွာသွားခဲ့ပါပြီ။ဒီလောကကြီးတွေကိုခြေချခွင့်ပေးခဲ့တဲ့အဖေကိုကျေးဇူးအထူးတင်တယ်လို့ပြောချင်ပါတယ်။ငငယ်ကကျွန်တော်ကိုအဖေကပြေးခိုင်းပြီးကျွန်တော်လဲကြတဲ့အချိန်မှာပြန်ထငါသားယောက်ျားပဲဆိုပြီးအားပေးခဲ့ပါတယ်။ကျွန်တော်လောကကြီးထဲမှာလဲကြတိုင်းအဖေပြောတဲ့စကားတွေကအသုံးဝင်လှပါတယ်။လဲကြလို့ပြန်မထပဲနေလိုက်ရင်ရှုံးသွားမှာဆိုလိုပါ။ဒါကြောင့်အဖေသားလဲကြရင်ကလေးဘွားတို့ကလို့တခြားလူတွေထူပေးစရာမလိုတော့ပါဘူးအဖေရေးသားကိုယ်တိုင်လဲကြလိုက်ပြန်ထားလိုက်လောကကြီးတွေကိုခြေလန်းနေခက်မှန်မှန်ရှောင်းလန်းနိုင်နေပါပြီအဖေကျေးဇူးတွေကြောင့်ပါကဘာပေါ်မှာရှိတဲ့အဖေတွေအားလုံးကျမ်းမာပျော်ရွှင်ကြပါစေအစိုးရလေးပြည့်ရဲ့အဖေတချင်းလေးထုတ်လွှင့်ပေးစေခြင်းပါတယ် VOE ခင်ဗျာ
ထမအောင်ဆုံးကြုံရတဲ့နှစ်မလို့အဖေတမီးကြီးစွမုံကတော့အထူးဝမ်းနေနေတာပ
ါအဖေကြီးရေဘဝမှာမိသားစုဝင်တွေဆုံးရှုံးရတဲ့ပြပါရိတ်ထဲဖခင်ကြီးကိုဆုံးရှုံးရတဲ့ပူဆွေတော့ကဖြစ်ရတဲ့ဝမ်းနေမှုကအနာကျင်ရဆုံးပါအဖေမရှိတော့ဘူးဆိုတဲ့အတွေ့ကအခုချိန်ထိအိမ်မက်တွေထဲမှာတော့ခုခိုးရမယ်ခံစားရတယ်15နှစ်ကျော်ရှင်ခွဲခွဲချင်းပြန်ဆုံတော့အဖေချစ်တဲ့တမီးကြီးနဲ့အဖေကြီးစကားလက်ဆုံးပြောမကုန်တပြည်တရွာကိုအိမ်ပြန်ရချင်းနောက်နေ့ပြန်လာခဲ့မယ်နော်အဖေကြီးကြမ်းမအောင်နေပါလို့ခတိတောင်းခဲ့တယ်။အဖေကသမီးကြီးအိမ်ပြန်လာကိုမဆောင်တော့ဘူး။ဒါပေမဲ့အဖေရှိနေခဲ့တဲ့အရင်အငွေတွေနဲ့အမေအိမ်လေးစီအရောက်ပြန်ခဲ့အောင်မှာပါ။အဖေကြီးဖျားရှိတဲ့တရားသိတဲ့ဘုံဘဝကိုရောက်ပါစေ။ရောက်လျာပေးကင်းပါစေ။အနှရဲကင်းပါစေ။နေရတဲ့ဘုံဘဝအေးချမ်းပါစေလို့ဆုတောင်းပါတယ်။ I miss you daddy.
Hey, ဒီနေ့ကဖခင်များနေတဲ့ဒိယာရကြဖေးရဲ့ဒါမှလည်းကျွန်တော်တို့ကတော့နေ့တိုင်းဖခင်များနေပါဘာဖြစ်လို့လဲဆိုတော့ကျွန်တော်ဖေးကိုနေ့တိုင်းသတိရနေလို့ပါပြောရရင်လွန်ခဲ့တဲ့15နှစ်နိုင်ငံသားကိုဆက်ထွက်ကလေးကဖေးနဲ့အမေကိုနေ့တိုင်းသတိရတာဒီနေ့အထိပါပဲအကြောင်းကိစ္စတွေတိုက်ဆိုင်နေမှလည်းပို့ပြီးသတိရမိတယ်ဖေးတစ်ခါတလေသမီးကိုကစားဖို့အပြင်ခေါ်သွားရင်အဖေကျွန်တော်ကိုကစားဝင်းနေခေါ်သွားပြီးကစားခဲ့တာတွေကောက်သီးရိုက်တာတွေဘောလုံးကန်တာတွေကိုသတိရမိပါတယ်အသက်ကြီးလာတာရောကိုယ်တိုင်လည်းဖေးဖြစ်လာတော့မိဘမြတ်တာဖိတ်မြတ်တာတွေကိုပို့ပို့ပြီးတည်လာပါတယ်ခန်းစားရလာပါတယ်မနေ့ကအဖေကျွန်တော်တို့ကိုထားပြီးခွဲခွာသွားပြီမလဲအဖေကိုအခုချိန်ထိကျွန်တော်တည့်ရမှာမမေ့ပါဘူးအမြဲတရရပြီးကျွန်တော်ရင်မှာအမြဲရှင်သန်နေစေပါဆူတောင်းကောင်းတာတွေမကောင်းတာတွေကိုကျွန်တော်မသိပါဘူးတကယ်လို့နောက်ဘဝဆိုတာရှိလို့ဖြစ်နိုင်မယ်ဆိုရင်အဖေနဲ့ကျွန်တော်တားပါပဲပြန်ဖြစ်ချင်ပါတယ်အဖေ ဘဝဆက်တိုင်းအဖေနားမှာအမြဲတမ်းရှိနေတဲ့နဲ့တားတယောက်ဖြစ်နေပေါ့
လွန်ခဲ့တဲ့15နှစ်နိုင်ငံသားကိုစထွက်လာတဲ့ကအဖေကိုနေစင်တဲ့အမြအထူးတတိရပါတယ်ဆိုတော့အဝေးရောက်သားလူမိုက်ကတော့ဖခင်များနေမလို့ဖေဖြစ်သူကိုအထူးလွမ်းဆွနေရပါဟုတ်ပါတယ်မရှိကြတော့ရဲ့ဖခင်တွေလူလောကကိုစွန့်ခွာသွားကြပြီမလဲကြံ့ရစ်တဲ့သားသမီးတွေအတွက်တော့ဖခင်ရဲ့နေရာကလက်လက်ပြောက်ွယ်သွားတယ်ဆိုတာမရှိပါဘူးเนาะ VOE ကိုဖခင်မြတ်တာအတွက်ကြပြလေးတစ်ပုဒ်ရေးပို့လာတဲ့ဒေါက်တာကျော်ရှင်ရဲ့ဒုဖခြေစုဆိုတဲ့ကြပြလေးကိုလည်းအားလုံးအတွက်ဝေမျှပေးချင်ပါတယ
်ဖေဖေမျိုးစွာတန်တရာကတော်လာခဲ့ကြဒုဖသခင်အင်ဦးရှင်သည်မိခင်အတွက်ထိုင်လျက်နေစီတင့်တယ်ပေ၏အမိအားထားထူအောင်ကြသည်မမမမရက်တီလက်၍မပြတ်ရှိဆောင်လူပောင်ခန်းဝါတာပါစီချောင်းကောင်းမှုမြတ်နိုးလူမျိုးမတင်ဂုံရှိန်ကြည်လအနန္တမှုဒုဖကျေစုသားကိုကူးလိုက်ထုတိရှိန်ဝါပွဲလေတာ၍ညီညာဝိုင်းကူချစ်သူပေါ်များဘေးရန်တားခဲ့စံထားသခင်ကျေစုရှင်ကိုခုံမင်တန်တဖခင်များနှင့်မမေ့ကော်ရော်ကျုံပူဇော
်၏ကျမတို့ရဲ့ဖေဖေဦးမြင့်သိန်းအားလေးစားချစ်ခင်ရတဲ့သားသမီးတွေအားလုံးကရင်းနှင်းကစကားတွေနဲ့ဖေဖေကိုဒီနေရာကနေဂုဏ်ပြုပြောကြားခြင်းပါတယ်ဆိုတော့ဖေဖေချစ်တဲ့သားသမီးတွေသူတို့ရဲ့ဖေဖေစီကိုစားတဆောင်ရေးပို့လာပါတယ
်ဒီနေ့လေးဟာကဘာပေါ်မှာရှိတဲ့အားလုံးသောဖခင်များအတွက်နေထူးနေမြတ်လေးဖြစ်ပါတယ်ဒီနေ့မှာကျမတို့ရဲ့ဖေဖေဟာအသက်65နှစ်မြောက်မွေးနေ့နဲ့လဲတိုက်ဆိုင်နေပါတယ်ကျမတို့ရဲ့ဖေဖေကိုကျမတို့အမြဲတမ်းချစ်ခင်တန်ဖိုးထားရတဲ့သူအဖြစ်နဲ့ရင်းနှဲနှလုံးသားထဲမှာအမြဲတမ်းပဲရှင်သန်နေပါတယ်ဖေဖေကိုဒီနေရာကနေပြောချင်တာကတော့ကျမတို့ရဲ့ဖခင်ဖြစ်လို့အင်မတန်မှကျေးဇူးတင်ကြောင်းပြောချင်ပါတယ်ဒီနေ့လိုနေထူးနေမြတ်မှာကြာရောက်တဲ့ဖေဖေမွေးနေ့ကနေစပြီးနောက်နှစ်ပေါင်းများစွာတိုင်အောင်တက်ရှိကျမ်းမာစွာနေထိုင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ကျမတို့အတွက်ဖခင်ကောင်းတယောက်တာဝန်ကျေပွန်နဲ့ဖခင်တယောက်ဖြစ်ပါတယ်ရှင်ကျမတို့အားလုံးယေရှုဆက်မကုန်တဲ့ဖခင်ဖြစ်လို့ပြောစရာစကားတော့ကုန်မယ်မထင်ပါဘူးကဘာပေါ်မှာရှိတဲ့အားလုံးသောသားသမီးတွေကလည်းကိုယ့်ရဲ့မိဘတွေအပေါ်မှာတန်ဖိုးထားဆက်ဆံကြပါလို့တိုက်တွန်းချင်ပါတယ
်တကုံးမျိုးဆရာဆန်ရက်ွက်ကအောင်ကိုငင်းကတော့အမေမရှိတော့တဲ့နောက်ပိုင်းမှာအဖေကဘဝမျိုးစုံကျင်လဲပြီးတော့ကျွန်တော်တို့ကိုလူလာမြအောင်လို့စောင့်ရှောက်ကြွေးမွေးခဲ့လို့အဖေဂျေစုအဆက်မကုန်နိုင်ပါတဲ့
ကျွန်တော်အဖေရဲ့ဂျေစုတွေကတော့တကယ်ကိုများလာပါတယ်အမေကကျမကြီးမကောင်းတာကြောင့်အဖေကပဲအမေဒါဝန်တွေကိုယူပေးခဲ့ရတယ်ဆိုလဲမမပါဘူးတမတော်ကနေငိမ့်စားယူပြီးဘာမှမလုပ်တတ်လို့စိုက်ကားနေပြီးရှာကြွေးခဲ့ရသလိုစိုးအဌာနတစ်ခုမှကြုံရအလုပ်ဝင်လုပ်ခဲ့ရပြန်ပါတယ်သူသားကျွန်တော်ဆယ်တန်းတက်တဲ့နှစ်ကြတော့လဲကျောင်းစိတ်လောက်ကအောင်နှစ်ဆလောက်ရုံးခဲ့ရပါတယ်အခုတော့ကျွန်တော်လဲဆယ်တန်းအောင်ပြီးအလုပ်ဝင်နေပါပြီအခုလို့ခုဘသာရက်တီနိုင်တာတွေကအဖေကျေးဇူးတွေကြောင့်ပါလေးစားလျက်ပါအဖေ
ပထမအဦးဆုံးကိုယ့်ရဲ့ချစ်ပါပါနဲ့ချစ်စနီးရဲ့ပါပါတို့ကို Happy Father Day လို့ပြောပါရစေအဖေများနေ့မှာချစ်ပါပါဦးထွန်းထွန်းဝဲအတွက်ချစ်သားငယ်စိတ်စိတ်ခေါ်စောဝေလင်းထွန်းမှာဆုမွန်ကောင်းတောင်းပေးခြင်းပါတယ်
ချစ်ပါပါနှစ်ပေါင်းများစွာစိတ်ချမ်းသာကိုချမ်းသာပျော်ရွှင်ချမ်းမြေ့စွာချစ်မိုးမိုးချစ်ရသောသားသမီးမြေးများနဲ့အတူနှစ်ပေါင်းများစွာအေးချမ်းပျော်ရွှင်ချမ်းမြေ့စွာအတူဖြတ်သန်းကြမယ်လို့ချစ်သားငယ်နဲ့ချစ်မြေးလေးတီယိုဇိုင်ယွန်လင်းတို့ကအထူးဆုမွန်ကောင်းတောင်းပါရနော်အရန်ချစ်တဲ့ပါပါရေပါပါကိုဖခင်သခင်ကောင်းကြီးပေးပါစေအာမင်
ကျမတငယ်ချင်းညီကြီးကိုလည်းသူ့ရဲ့ပထမအဆုံးဖခင်များနေမှသည်တမီးတရာအတွက်ကာကွယ်စောင့်ရှောက်မှုတွေအများကြီးပေးနိုင်တဲ့ဖခင်တရားအဖြစ်နှစ်တည်းအများကြီးရည်တည်နိုင်ပါစေလို့ဆုတောင်းပေးခြင်းပါတယ်။ကျမကတော့အမေမရှိတော့ပေမဲ့အဖေရှိပါသေးတယ်။ကျမရဲ့ဒီအဖေပြီးတော့တခြားကျမဘဝတခြားဖခင်လိုမျိုးစောင့်ရှောက်ပေးခဲ့ကြတဲ့ဦးလေးတွေဖခင်လိုချစ်ခင်ရတဲ့သူတွေအားလုံးဘဝဝင်အံကဲပါမော်လေးလေးဝင်းနိုင်လေးဆန်းဝင်းလေးမျိုးဝေးအများကြီးပါပြောရင်ကုန်မှာမဟုတ်ပါဘူး။အားလုံးကိုကျေးဇူးကပါလူတိုင်းမှာလည်းကျေးဇူးတရားအောက်မေ့တသသပြောရမယ်ဆိုရင်တော့ဖခင်များနေမှာအမတ်တရားဂုံပြူရမယ်ဖခင်စီရင်ကအရှိကြီးဖြစ်မှာပါနော်ဒါကြောင့်ဖခင်တွေအားလုံးဒီနေ့မှမဟုတ်နေ့ရက်တိုင်းမှာဖခင်တွေရဲ့မေတ္တာကိုကြည်နူးခံစားမိရင်နဲ့မင်္ဂလာရှိတဲ့ဖခင်များနေဖြစ်ပါစေလို့ဆုတောင်းပေးစီပါတယ်ရှင
်နော်ရဲ့တရေကောင်းကဖေးပါငြိမ်းရန်လှူရှာကြမှာသူဘဝတတနာအယုံဆုံးသိမြင်သူကလေးတယောက်တိုင်းအပြစ်ကင်းတဲ့ကျွန်တော်အဖေ long twa ya le bwa cha phe ka no ya me yin lan chi le ba lo so tan ta phe ye mye ye te ge se cha a phe twa ta mye chi kwe
VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုဆက်လက်တင်ဆက်မှာကဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်မှာ NLD ရဲ့ဖွဲ့စည်းပုံပြင်ရေးခီလန်ဖြောင့်တန်းနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာပြည်သူတွေကိုပေးခဲ့တဲ့ကတိအတိုင်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့လွှတ်တော်တွင်မှဆောင်ရွက်နေပါတယ်။ဖွဲ့စည်းပုံပြင်ရင်နဲ့ပတ်သက်ပြီးပူးပေါင်းကော်မတီတရဖွဲ့စည်းဖို့ပြည်တော်စုလွှတ်တော်တွင်မှတင်သွင်းအတည်ပြုချက်ရယူပြီး2019ဖေဖော်ဝါရီ19ရက်နေ့မှာတော့ကိုယ်စားလှယ်55ရောက်ပါပူးပေါင်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့ပါတယ်။25ရောက်ပါပူပေါင်းကော်မတီဟာလွှတ်တော်ချိန်ပြင်ပမှာအစည်းအဝေးတွေဇက်တိုက်ထိုင်ပြီးဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ပါအခန်းအားလုံးပုံမှန်အားလုံးနဲ့ပတ်သက်ပြီးဆွေးနွေးနေခဲ့ကြတာပြီးခဲ့တဲ့ဇွန်လ17ရက်နေ့မှာတော့အားလုံးဆွေးနွေးလို့ပြီးသွားခဲ့ပါပြီ။ဆွေးနွေးရရှိချက်တွေကိုပူပေါင်းကော်မတီကအစည်းအဝေးခန်းစားတစ်ဆောင်ပြုစုမှဖြစ်ပြီးလာမယ့်23ချိန်မြောက်ပြည်တော်စုလွှတ်တော်အစည်းအဝေးအတွင်းဇွန်လ18ရက်နေ့မတိုင်ခင်လွှတ်တော်ကိုတင်သွင်းသွားမယ်လို့သိရပါတယ်။ NLD ပါတီဦးဆောင်ကောင်းထဲပေါ်နေတဲ့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်ဆောင်ရွက်ချက်ဘလောက်အောင်မြင်နိုင်မလဲဆိုတာဆက်ပြီးတင်ပြပေးသွားပါမယ်
။ NLD ရဲ့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်စူးစမ်းမှုပုံစံကအခုလိုပါ။ပထမအဆင့်မှာဖွဲ့စည်းပုံကိုလေ့လာမယ်ပူးပေါင်းကော်မတီတစ်ခုဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်တွင်အဆိုတင်ပါတယ်။အဲ့ဒီအဆိုတင်တဲ့အချိန်အဆိုကိုဆွေးနွေးကြတဲ့အချိန်အဆိုနဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်တဲ့အချိန်မှကိုပဲတက်မတော်သားကိုယ်စားလှယ်တွေရဲ့ပြင်းပြင်းထန်ထန်ကန့်ကွက်တာခံရပါတယ်။တမတော်သားကိုယ်စားလှယ်တွေဘက်ကပြောတာကဖွဲ့စည်းပုံပြင်ချင်ရင်ဘာတွေကိုပြင်မလဲဆိုတဲ့ဥပဒေကြမ်းတစ်ခုကိုရေးဆွဲအဲ့ဒီဥပဒေကြမ်းကိုဖွဲ့စည်းပုံမှာတတ်မှတ်အမှတ်အရေးအတွက်ကလက်မှတ်ရေးထိုးပြီးလွှတ်တော်တင်ရမယ်လို့ဆိုပါတယ်။2008ဖွဲ့စည်းပုံပုံမှာ435မှာတော့တည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းကတင်ပြလာရင်အဲ့ဒီဥပဒေကြမ်းကိုတည်ထောင်စုလွှတ်တော်ကလက်ခံဆွေးနွေးရမယ်လို့ဖော်ပြထားပါတယ်။NLD ရဲ့အခုလုပ်ပုံဟာဖွဲ့စည်းပုံပါပြဋ္ဌာန်းချက်နဲ့မကိုက်ညီတာကြောင့်ကန့်ကွက်ရတာလို့ဆိုကြပါတယ်။ဒါကို NLD ဘက်ကလက်မခံပါဘူး။ခုဟာကဖွဲ့စည်းပုံကိုပြင်ဖို့လုပ်တာမဟုတ်သေးဘူး။ဖွဲ့စည်းပုံနဲ့ပတ်သက်ပြီးလေ့လာတဲ့အဆင့်ပဲရှိသေးတယ်။ဒါမျိုးအရင်သူရဥရွှေမန်းလွတ်တော်နိုင်ကလုတ်ခဲစင်တုန်းကလည်းလုတ်ခဲ့ဘူးတယ်။အခုမှတက်မတော်သားကိုစလေတွေကဘာကြောင့်လာကန့်ကွက်နေတာလဲဆိုပြီးတုံ့ပြန်ပါတယ်။နောက်ပိုင်းမှာတော့ NLD ကတင်တဲ့အဆိုကိုလွှတ်တော်ကမဲခွဲဆုံးဖြတ်သဘောတူပြီးဖွဲ့စည်းပုံပြင်ရေးလေ့လာမဲ့45ယောက်ကော်မတီကိုဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်
။ဒီကြားထဲနောက်ထပ်ပေါ်လာတဲ့ပြဿနာကပြည်ခိုင်မျိုးပါတီကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုလွှတ်တော်တွင်တင်လာတာပါ။အဲ့ဒီဥပဒေကြမ်းနေတင်လာတော့ထုံးစံအတိုင်းလွှတ်တော်ကဥပဒေကြမ်းစီစစ်သုံးသပ်ရေးကော်မတီဖွဲ့ပြီးစီစစ်စီပါတယ်။အဲ့ဒီကော်မတီတွေကစီစစ်လိုက်တဲ့အခါဥပဒေကြမ်းပါပြင်ဆင်မဲ့ဥပဒေပုံမှန်တွေဟာသူတို့ကြီးပြင်ဆင်လို့ရတာတွေမဟုတ်အခြားဆက်ဆက်နေတဲ့ပုံမှန်တွေလည်းရှိနေသေးတော့အဲ့ဒါတွေကိစ္စကိုလည်းထည့်စဉ်းစားရမယ်။နောက်လက်ရှိဖွဲ့စည်းပုံ2008တစ်ခုလုံးကပုံမှန်တွေကိုလေ့လာသုံးသပ်နေတဲ့ပူပေါင်းကော်မတီဖွဲ့ထားတာလည်းရှိတယ်။ဒါကြောင့်ပြည်ခိုင်ပြိုးကတင်လာတဲ့ပုံမှန်261နဲ့အခြားပုံမှန်တချို့ပြင်မဲ့ဥပဒေမူကြမ်းတစ်ခုကိုလက်ရှိပူပေါင်းကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းသင့်တယ်ဆိုပြီးအစီရင်ခံပါတယ်။အဲ့ဒီစီရင်ခံစာကိုပြည်တော်စုလွှတ်တော်အတွင်းတင်စင်မှာဆွေးနွေးစင်မှာလွှတ်တော်ကမဲခွဲဆုံးဖြတ်ရမှာပါတမတော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ပြိုးပါတီဘက်က ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါသေးတယ်
။ဘလို့ပဲဖြစ်ဖြစ်45ဦးကော်မတီဖွဲ့ကတော့2008ဖွဲ့စည်းပုံပါအခန်း15ခန်းပုံမှန်459ခုနောက်ဆက်တွဲစရာအလုံးကိုဆွေးနွေးလို့ပြီးခဲ့ပါပြီ။ဆွေးနွေးတယ်ဆိုပေမဲ့အပြန်အလှန်ညှင်းကုံဆွေးနွေးပြီးဆုံးဖြတ်တာမျိုးမဟုတ်ပဲဖွဲ့စည်းပုံတွေကပုံမှန်တစ်ခုချင်းစီအလိုက်ဘယ်ပုံမှန်ကိုတော့ငကိုမူလအတိုင်းထားတဲ့နဲ့ဘယ်ပုံမှန်ကိုတော့ပြင်တဲ့နဲ့ဘယ်ပုံမှမှာပါရာရီအထဲဘာရီနဲ့ဖြစ်ဆက်တဲ့နဲ့ဘယ်ပုံမှတွေကတော့အပြီးတိုင်ပဲဖြစ်တဲ့နဲ့စသဖြင့်ဇယားလေးကုလှုပ်ထားပြီးပါတီတစ်ခုချင်းစီအလိုက်သက်ဆိုင်ရာပါတီတွေရဲ့သဘောထားတွေကိုမေးမြန်းဖြည့်သွင်းတာမျိုးဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးပါတီအသီးသီးရဲ့သဘောထားစစ်တမ်းကောက်ယူစူးစီးတာမျိုးလို့ဆိုရင်ပုံမှန်ပါလိမ့်မယ်။ဒီစူးစီးချက်တွေထဲမှာဘဲပါတီဟာဘဲပုံမှနဲ့ပတ်သက်ပြီးဘလို့သဘောထားရှိပါတယ်ဆိုတဲ့တင်ပြချက်တွေအားလုံးဟာထိတ်တန့်လျှို့ဝှက်ချက်ဖြစ်တာမို့လွှတ်တော်တွေအစဉ်ခံစားမတင်မချင်းပြည်သူတွေသိခွင့်ရအောင်မှမဟုတ်ပါဘူးဒီအဆင့်ကိုရောက်ပြီးရင်45ယောက်ကော်မတီဟာသူတို့ရဲ့အစဉ်ခံစားကိုလွှတ်တော်တွင်တင်သွင်းလွှတ်တော်ကအတည်ပြုပေးပြီးရင်တာဝန်ကုံဆုံးပါပြီအရင်လွှတ်တော်နာဟကဟောင်းသူရဥရွှေမန်းလက်ထက်ကဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်အတိုင်းဆိုရင်တော့ပြည်ထောင်စုလွှတ်တော်ဟာဖွဲ့စည်းပုံပြင်ရေးဥပဒေတည်ရဲ့ရေးဆွဲမဲ့ကော်မတီတစ်တစ်ခုကိုဖွဲ့စည်းတာဝန်ပေးရဖွယ်ရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလွှတ်တော်တွင်တင်သွင်းရပါလိမ့်မယ်အဲ့ဒီအခြေအနေရောက်ရင်ဖွဲ့စည်းပုံပြင်ရေးဥပဒေကျမ်းပါအချက်လက်တွေကဘယ်အချက်လက်တွေကိုလက်ခံမဲလက်မခံဘူးအမတ်တွေတက်မတော်သားကိုယ်စားလှယ်တွေဆွေးနွေးခွင့်ရကြမှာပါမဲခွဲဆုံးဖြတ်လို့ကိုယ်စလဲ85ရာခိုင်နှုန်းကျော်ကထောက်ခံရင်တချို့ပုံမှားတွေပြင်ဆင်ဖို့အတီးဖြစ်သွားမှာပါတချို့ပုံမှားတွေအတွက်ကတော့လူမှုဆန္ဒခရင်ပွဲတွေလောက်ကြရအောင်ပါမယ
်လက်ရှိလွှတ်တော်ထဲမှာနေရာယူထားမှုအခြေအနေကိုကြည့်ရင် NLD နဲ့တက်မတော်နှစ်ဖက်သဘောထားကိုက်ညီရင်ဖွဲ့စည်းပုံတွေကဘယ်ပုံမှားကိုမဆိုပြင်ဆင်ဖြည့်ဆွက်ပယ်ဖျက်တာမျိုးလုပ်နိုင်ပါတယ်အရင်လွှတ်တော်နိုင်ငံဟောင်းသူရဥရှိမန်းလက်ထက်လွှတ်တော်တွင်ဖွဲ့စည်းပုံပြင်ရေးမှာတင်လာသမျှပုံမှားအားလုံးဤပါတမရဘက်ကပယ်ချခဲ့ပြီးဖွဲ့စည်းပုံကိုမပြင်ကျင်သေးတဲ့သဘောဖော်ပြခဲ့မှုပါတယ်ခုချိန်မှာတော့ပုံမှန်261လို့ပြည်내လွှတ်တော်တွေကိုလုတ်ပိုင်ခွင့်ပို့ပေးမဲ့အချက်မျိုးပြင်ဆင်ဖို့သဘောထားရှိတယ်ပြောဆိုထားပေမဲ့အခြားဖွဲ့စည်းပုံပါအချက်တွေကိုပြင်ဆင်ဖို့စောသေးတယ်လို့လည်းဆိုထားပြန်ပါတယ်ဘလို့ပဲဖြစ်ဖြစ်ဖွဲ့စည်းပုံတွေကဘယ်ပုံမှန်ကိုပဲဖြစ်စီတမရသဘောတူမှပြင်လို့ရမယ်ဆိုတဲ့အခြေအနေတည်မြဲနေသေးတာမို့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်နိုင်မဲ့စံနှုန်းနဲ့ကန့်ညီအောင်ဖွဲ့စည်းပုံတွေကအချက်တွေကိုပြင်မဲ့ NLD ပါတီရဲ့ခီးလန်းကတော့ခက်ခဲကြမ်းတမ်းနေလိမ့်အောင်ပဲဖြစ်ကြောင်းပ
ါအခုတော့ကိုသားညိုဦးတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်အတွက်ဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြည့်ကြရအောင်ရှင
်ပရရှိမဖျားဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖန်ဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းဒေသဒီသားတွေမှာဆိုရင်လည်းသဘုံနဲ့ဆက်သွယ်ရဲဆိုတဲ့တန်လျာနဲ့ဒေသခံတွေဖန်ဆီးစစ်ဆေးမှုခံရတာတွေပိုးပြီးတော့တိုးလာနေပါတယ်။နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လား။တန်လျာနဲ့ဖန်ဆီးခံရသူတွေရဲ့နင်းနာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲ။လာမယ့်အင်္ဂါနေ့ညဒက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်စွန့်နေမြင်းများလို့ရတဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်စွန့်နေမြင်းများကြားမဲ့တော်ရရှိနေကိုကြိုးလိုပါတယ်ခင်ဗျာ
။အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါအမေရိကန်ပြည်အောင်စုမြောက်ကာရိုလိုင်းနာပြည်နယ်ကစူဂျီအကြီးဆုံးဒေါ်လာတန်340ကျော်ထိပောက်သွားတဲ့လူတစ်ယောက်ဟာအိတ်ခေါင်းမုတ်ပုံစံ Fortune Cookies ကရတဲ့နံပါတ်နဲ့ပောက်သွားခဲ့တာပါဒါကမြောက်ကာရိုလိုင်းနာသမိုင်းမှာအကြီးဆုံးထိစုဖြစ်ပြီးဒေါ်လာတန်344.6တန်းကိုပြီးခဲ့တဲ့အင်္ဂါနေ့ကထုတ်ယူခဲ့တာပါအသက်66နှစ်အရွယ် Charles Jackson Jr. ဟာဒီနံပါတ်တစ်ခုတည်းကိုပဲထိုးလာတာနှစ်အတန်ကြာရှိနေပြီဖြစ်ပြီးတော့သူထိုးနေကြထီဆိုင်ကပဲပေါက်သွားခဲ့တာလို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထီဆိုင်ကလည်းစုကြည့်အဖြစ်ဒေါ်လာ5000ရမှာဖြစ်ပါတယ်။အငိမ့်စားတူဖြစ်တဲ့ Charles Jackson Jr. ဟာသူရတဲ့ထီစုကြည့်ငွေတွေကိုကလေးတွေနဲ့ထိခိုက်ဒဏ်ရာရခဲ့တဲ့စစ်ပြန်တွေအထွတ်လှူဒန်းမှာဖြစ်တယ်လို့လည်းပြောပါတယ်။သူဟာစစ်အုံဆောင်ပစ္စည်းရောင်းတဲ့စိုက်ပါရှင်တစ်ယောက်လည်းဖြစ်ပါတယ်။
ာမန်ဒိဂိတရေးဆက်သူလူဝိခ်ဗန်ဘီတိုဗင်ရဲ့သဘင်ထုံးတစ်ခုကိုလန်ဒန်မှာလေးလံတင်ရောင်းချဖို့စီစဉ်နေပါတယ်။လန်ဒန်ဆိုသဘီလေးလံဌာနအနေနဲ့ဒါမျိုးသဘင်ထုံးရောင်းချတာဟာဒုတိယအကြိမ်ဖြစ်ပြီးတော့သူကိုယ်တိုင်ဖျက်ပေးထားတဲ့ဘီတိုဗင်ရဲ့သဘင်ကိုရောင်းချတာဟာလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ဘီတိုဗင်ရဲ့တငယ်ချင်းလှုပ်ဖော်ကိုင်ဘတ်တဦးဖြစ်တဲ့အော်စီးယားဆန်နီယားပညာရှင်အန်တိုဟမ်ကသူ့ရဲ့ဇနီးကိုလက်ဆောင်အဖြစ်ပေးခြင်းနဲ့အတွက်တောင်းခဲ့တာဖြစ်ပါတယ်။ဘီတိုဗင်ရဲ့အစေခံကစိတ်တကောင်ရဲ့အမွှေးကိုဖျက်ပိုခဲ့ပြီးနောက်ပိုင်းအန်တိုဟမ်နဲ့ဘီတိုဗင်ပြန်တွေ့တဲ့အခါမှာဘီတိုဗင်ဟာသူ့ဇပင်မဟုတ်ကြောင်းသိခဲ့တာပါ။အဲဒီအခါမှာတော့ဒေါသထွက်သားတဲ့ဘီတိုဗင်ဟာသူ့ဇပင်ကိုကိုယ်တိုင်ဖျက်ပြီးပေးခဲ့တာပါ။ဒါကြောင့်ဒါကအစ်မှန်ဖြစ်တယ်လို့ဘီတိုဗင်ရဲ့ဘဝစာကြောင်းကိုလေးလာစာအုပ်ရေးသားခဲ့သူအလက်ဇန်ဒါဝီလော့တေယာကလည်းအတည်ပြုချက်ပေးထားပါတယ်။ဒီဇပင်ထုံးကိုပေါင်12,000ကနေ15,000တွင်ရမယ်လို့ခန့်မှန်းထားပြီးဒီထက်လည်းပိုရနိုင်တယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
။ဒီမနက်ကမှပြီးခဲ့တဲ့တနင်္ဂနွေနေ့ကရုံးထိုင်ကိုအပြေးတံပွဲတစ်ခုကျင်းပခဲ့ပါတယ်။တိုကျိုမြို့မြောက်ဘက်ကီလိုမီတာ60အကွာမှာရှိတဲ့ဟန်ညူးဆိုတဲ့မြို့ကလမ်းတွေမှာယုံကလက်ချာအိုက်စုပြိုင်ပွဲလုပ်ခဲ့တာပါ Formula 1ကားပြိုင်ပွဲနဲ့ Le Mans အကြံပန်းအပြေးပြိုင်ပွဲတွေကိုအတူတူအားကြပြီးလွန်ခဲ့တဲ့စနစ်ကစတင်ခဲ့ကြတာပါမီတာနေရာအရှိရှိတဲ့ကွင်းထဲမှာ3ဦးပါတဲ့အဖွဲ့တွေက2နာရီအတွင်းမှာအပတ်ရည်များနိုင်သမျှအများအောင်ပတ်ကြရတာပါထိုင်ကုန်ကိုနောက်ပြန်ခြေထောက်နဲ့တွန်းတဲ့နီးကိုပြိုင်ပွဲဝင်သူအများကတုံးကြလေရှိပြီးတော့ရှင်ပြိုင်တဲ့သူတွေကသူတို့စိတ်ကြိုက်အဝတ်စားတွေဝတ်ကြပေမဲ့လည်းအများသောအားဖြင့်ရုပ်အဝတ်စားတွေနဲ့ရှင်ပြိုင်ကြတာပါ2009ခုနှစ်ကစတင်ခဲ့တဲ့ဒီပြိုင်ပွဲဟာဆီယိုရှိတာဟာရရဲ့အကြံဉာဏ်ဖြစ်ပြီးတော့ဂျပန်နိုင်ငံတစ်ဝန်းလုံးမှာအမျိုးအစားပေါင်း10မျိုးကျင်းပကြပါတယ်တနိုင်ငံလုံးကပြိုင်ပွဲဝင်အသင်း55သင်းပါဝင်ရှင်ပြိုင်ခဲ့ကြပြီးအနိုင်ရရှိတဲ့တိုကျိုမြို့ကအသင်းဆိုရင်ဟန်ယူးမြို့ကိုရုံးထိုင်ကုန်တွေတွန်းပြီးတော့လာခဲ့ကြပါတယ်သူတို့ဟာမနစ်ကလည်းအနိုင်ရတဲ့သူတွေဖြစ်ပြီးတော့သူတို့ရဲ့စုတစိုက်ကိုတော့ဆက်လက်ထိန်းသိမ်းထားနိုင်ပြီးကီလို60ရှိတဲ့စာအိတ်တအိတ်ကိုလည်းစုအဖြစ်နဲ့ရရှိခဲ့ပါရရှင
်ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုကိုငင်းချန်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ခဲ့တာပါဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေ TV မဂ္ဂဇင်းအစီအစဉ်မှလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်အခုတော့ဒီကနေ့မနေ့အတွက်သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကပြောပြမှာပ
ါ။ဟောင်ကောင်ကနေတရုတ်ပြည်မှာဂျီကိုတရခတ်လွှဲပြောင်းပေးနိုင်မယ်။အငင်းပွားပွဲဥပဒေကြမ်းကိုဆန့်ကျင်တဲ့တိတ်နဲ့ချီတဲ့ဟောင်ကောင်ပြည်သူတွေအနေရောင်နေဝတ်ဆင်ပြီးတနင်္ဂနွေနေ့မှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြန်ပါတယ်။ဟောင်ကောင်ရဲ့အရောင်းဝယ်နေရာတွေနဲ့အစိုးရအဆောက်အုံနေရာတွေမှာပါဆန္ဒပြသူတွေနဲ့ပြည့်ကျက်နေပြီးဆန္ဒပြပွဲစီစဉ်သူတွေကတော့လမ်းမတွေပေါ်မှာလူပေါင်းနှစ်သန်းထွက်ခဲ့ကြတယ်လို့ပြောပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ကဥပဒေချမ်းကိုဆိုင်းငံ့လိုက်ပြီးနောက်တနေ့မှပဲအခုဆန္ဒပြပွဲထပ်ပေါ်ပေါက်လာတာဖြစ်ပြီးဥပဒေချမ်းကိုလုံးဝဖျက်သိမ်းတဲ့အထိဆက်ပြီးဆန့်ကျင်သွားမယ်လို့ဆန္ဒပြသူတွေကပြောဆိုထားပါတယ်။အိုမန်ပင်လယ်ကွေ့ထဲမှာရေနံတင်သင်္ဘော၂ဆင့်ကိုအီရန်ကတိုက်ခိုက်ခဲ့တာဟာမာရွယ်လှုပ်ဆောင်မှုမျိုးမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုလိုက်ပြီးဟော်မုတ်ရေလက်ချတဲ့လွတ်လပ်တဲ့ရေချောင်းသွားလာခွင့်ရှိရေးအတွက်တန်တမာရေးနီးနဲ့ဖြစ်ဖြစ်ဆီရေချောင်းဝင်တဲ့နီးနဲ့ဖြစ်ဖြစ်အမကန်ချက်ပေးသွားမယ်လို့လည်းအမေရိကန်ကပြောဆိုထားပါတယ်။ပြတ်ချခဲ့တဲ့ Boeing 737 MAX 8လေယာဉ်တွေရဲ့မာရွယ်သတိပေးချက်တွေနဲ့ပတ်သက်ပြီးမမှန်မကန်ပြောဆိုခဲ့မှုအတွက် Boeing CEO Dennis Mullenberg ကဝန်ခံပြောဆိုလိုက်ပါတယ်
။သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။ Engineer ကတော့ John L. Simmerson ရှင်။ကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့တဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.